နေ့စဉ်အချိန်မမှန်တရားထိုင်တဲ့အလေးချိန်တွေကိုလောက်ကြပါလို့အစမှာတော့ဒီလောက်အချိန်ပေးနိုင်မှုဆိုတာမလွယ်လှပါဘူးဒီဒီမှာလူမှုကိစ္စတွေကအင်မတန်များကြပါတယ်တခါတလေလူကအားနေပေမဲ့စိတ်ကမအားဘူးစိတ်ကအမြဲတမ်းတွေးနေတယ်အလုပ်အစီအစဉ်တွေတခြားမိသားစုနဲ့ပတ်သက်တဲ့ကိစ္စတွေအမြဲတမ်းစဉ်းစားနေတာဘူးလေ့ကျင့်လုပ်ထားရင်တော့ဘလောက်အလုပ်ကိစ္စတွေများများတရားထိုင်မဲ့အချိန်ရောက်လာတဲ့ခါမှာတခြားကိစ္စတွေကိုစိတ်ထဲကနေဖြတ်ထားလိုက်တော့ထိုင်ရစ်သွားတယ်အဲ့ဒါလို့မနေ့တနားကြီးညတနားကြီးထိုင်နေတော့ထိုင်ပါကျန်တဲ့ချိန်ဒီမှာလည်းပဲတတိလက်လို့မနေဘူးကအမတန်ရေးကြည့်ပါလေဟောအိတ်ချက်ကိုတေချာတော့ပေါက်စီခြင်းတယ်သူ့ချိန်သူ့နေရာလေးနဲ့တတ်မှားပြီးတော့တရားထိုင်တာကိုအင်္ဂလိပ်စကားလုံးသုံးပြီးတော့ပြောရမယ်ဆိုရင်တော့ formal meditation practice လို့ခေါ်နိုင်ပါတယ်အဲ့လိုအချိန်နဲ့တတ်မှတ်ပြီးတော့ထိုင်နေတဲ့လောက်ထိုင်ပြီးတဲ့ခါမှာကျန်တဲ့အချိန်ဒီမှာလည်းပဲဒိဋ္ဌိလက်လို့မနေဖို့ကအတန်ရေးကြည့်ပါလေ။ကျန်တဲ့အချိန်ဒီမှာဒိဋ္ဌိလက်လို့နေလို့ရှိရင်စိတ်ကပြန့်လဲမှုတွေများလာပြီးတော့နောက်ထိုင်တဲ့ခါကျတော့ပရောနဲ့စိတ်ကမငြိမ်တော့ဘူး။ဒီဒါလုံးလုခိုင်းတဲ့ကိစ္စတွေကအတွေ့အကြုံမျိုးမျိုးကောင်းနဲ့ရအောင်ပြီးတော့တွေးနေတာနဲ့ပဲအချိန်ကုန်သွားတာများပါလေ။ဒါကြောင့်ကျန်တဲ့အချိန်ဒီမှာလည်းပဲရတဲ့လောက်တတိကပြီးတော့အာထုပ်ကိုလိုပါတယ်အဲ့ဒီလိုအာထုပ်တာကိုတော့ informal meditation practice လို့အဲ့ဒီလိုခေါ်လို့ရပါတယ်တော့အချိန်ပိုင်းလောက်ပဲအာထုပ်ပြီးတော့ဒီနေ့ချိန်မှာလွတ်ထားလို့ရှိရင်တတိတမာရီတိုးတက်မှုကအင်မတန်နှေးပါတယ်ထိုင်နေလောက်တော့အကျိုးရှိပါတယ်အကျိုးမရှိဘူးလို့တော့မဆိုလိုပါဘူးဒါပေမဲ့လွတ်ထားတာများလို့ရှိရင်တိုးတက်မှုအင်မတန်နှေးပါတယ်အဲ့ဒီလိုတရားကိုအချိန်ပိုင်းအထုတ်တာနဲ့ရသည်များတနေ့တာလုံးတတိကပြီးတော့နေတာနဲ့မှာအကျိုးသက်ရောက်မှုကအင်မတန်กว่าပါလေခုနပြောခဲ့တဲ့အကြောင်းအရာကိုပဲထပ်ပြီးတော့ပြောရအောင်မယ်ဆိုရင်ကျောင်းနေတဲ့ဥပမာလိုပေါ့အင်္ဂလိပ်စာကိုဘုံမှာပြမှာကျောင်းလူကျောင်းသားတွေကမူလတန်းတငယ်တန်းကလေးကစပြီးတော့သင်လိုက်တာတက္ကသိုလ်ကနေပွဲရတဲ့အထိအင်္ဂလိပ်စာနဲ့ထိတိမှုရှိနေတယ်နော်အထက်လျောက်အင်္ဂလိပ်စာတွေကိုဖတ်နေရတယ်ကျက်မှတ်နေရတယ်နားထောင်နေရတယ်နော်အဲ့ဒီလို15နှစ်လောက်အင်္ဂလိပ်စာကိုသင်ပါလျက်နဲ့သူများပြောတဲ့အင်္ဂလိပ်စကားကိုအထူးသဖြင့်အင်္ဂလိပ်စကားကိုမိမိတို့ mother tongue အနေနဲ့ပြောနေကြတဲ့အနောက်နိုင်ငံကအင်္ဂလိပ်တွေပြောတဲ့စကားကိုကြားတဲ့ခါမှာကြားလိုက်တဲ့ချက်ချင်းနားမလည်နိုင်ကြဘူးကိုကိုယ်တိုင်ကပြန်ပြောဖို့ဆိုတာကြတော့ပိုတောင်ခက်သွားတယ်ဒီလောက်နှစ်ပေါင်းများစွာဆိုအင်္ဂလိပ်စာကိုသင်ခဲ့ပြီမဲ့လေအင်္ဂလိပ်စာအကောင့်တို့ကိုစာအုပ်ဆိုင်မှာတွေ့လို့အော်ဒီစာအုပ်လေးအကောင်းလိုက်တာငါဝယ်ပြီးတော့ဖတ်မယ်ဆိုတော့စိတ်ကူးမျိုးဟာဖြစ်ဖို့မလွယ်ဘူးမဖြစ်လဲဆိုတော့ဒီစာအုပ်ကိုကြည့်ပြီးတော့ဒါဘာမှလည်းမသိဘူးဖတ်မယ်ဆိုရင်တော့မှနားလည်းပါမလားအဲ့လိုနားမလဲမှကိုစိုးရင်ပြီးတော့မဖတ်ဖြစ်တော့ဘူးနားမလဲတာတွေကလည်းများနေတာဘူးအဲ့ဒီလိုအနောက်နိုင်ငံကရေးထားတဲ့အဆင့်မြင့်တဲ့အင်္ဂလိပ်စာတွေကိုယူဖတ်ပြီးတော့တတိယအတိတ်ရှင်းရှင်းလင်းလင်းနားလည်သဘောပေါက်ဖို့အခက်အခဲရှိတယ်။ကိုယ်တိုင်ရေးဖို့ကြတော့လည်းဘူတောင်ခက်သွားတယ်နော်။15နှစ်လောက်လုံးထိတွေ့မှုရှိနေပါလျက်နဲ့ဒီလိုဖြစ်ရတယ်ဆိုတာစဉ်းစားကြည့်ရင်တခုခုတော့လွဲနေလို့ပဲ။ဘာတွေလွဲနေတယ်လဲ။စဉ်းစားတယ်နော်။ဒါလေးကိုအခြေခံပြီးတော့စဉ်းစားလို့သဘောပေါက်တယ်ဆိုရင်တတိပဌံတရားနဲ့ပတ်သက်ပြီးတော့လည်းပဲဒီတဘောမျိုးဖြစ်နေတယ်ဆိုတာကိုလည်းရှင်းရှင်းလေးသဘောပေါက်သွားနိုင်တယ်နော်အင်္ဂလိပ်စာကိုကျောင်းမှာ15နှစ်လောက်သင်ရထိတိရပါလျက်နဲ့နားထောင်တဲ့အခါမှာလည်းချက်ချင်းနားမလည်ဘူးတဘောမပေါက်ဘူးပြန်ပြောဖို့ဆိုတာလည်းတက်တက်လက်လက်မပြောနိုင်သူများတက်တက်လက်လက်ပြောသွားတာကိုလည်းချက်ချင်းသဘောမပေါက်နိုင်နားမလည်နိုင်တာဟာဘာလို့လဲဆိုတော့အဲ့ဒီအင်္ဂလိပ်စာဘဝတည်းကိုမရောက်လို့ပဲတကယ်ကလေးတယောက်ကတနေ့တော့အိမ်မှာလည်းပဲအင်္ဂလိပ်စကားပြောမယ်အင်္ဂလိပ်လိုရေးမယ်အင်္ဂလိပ်လိုတွေးမယ်အင်္ဂလိပ်လိုပြောတဲ့အရာသုံးစကားတွေကိုနေ့စဉ်သွားလာလောက်ကနေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကြားနေရမယ်ဆိုရင်ပို့ပြီးတော့နားလည်လာလိမ့်မယ်နော်ပို့ပြီးကျွမ်းကျင်လာလိမ့်မယ်ထို့တူဥပမာတစ်ခုပြောရမယ်ဆိုရင်ဘုန်းကြီးတွေစာသင်တဲ့အခါ ိုရင်လေးဘဝကလေးကပါဠိစာလေးသင်တာဓမ္မစရိယပြီးတဲ့အခါဆိုရင်10နှစ်15နှစ်လောက်သင်ရတယ်ထင်တယ်ဒီလောက်နှစ်ပေါင်းများစွာဆိုတာသင်ပါလျက်နဲ့ပါဠိစကားကိုမပြောနိုင်ဘူးပါဠိစာမရေးနိုင်ဘူးဖတ်ရင်တော့နားလေတယ်အဲ့ဒီလောက်ထိအောင်ပါဠိစာကိုသင်ခဲ့ရင်တော့ဖတ်ရင်လုံးစည်းပတ်စည်းနားလေတယ်တို့တော့နိုင်ငံကြီးကဘုန်းကြီးတွေကြွလာတဲ့အခါမှာသူတို့ကပါဠိလိုပြောတဲ့အခါမှာမြမပြေကဘုန်းတော်ကြီးတော်တော်များနားမလည်ဘူးပြန်လည်းမပြောနိုင်ဘူးအကန့်တွက်လည်းနည်းနည်းမတူတာလဲပါမှာပေါ့လေဆလိုလာကပြောတာကိုနားလည်ဖို့နဲ့ကိုကိုယ်တိုင်ပြန်ပြောဖို့ကိုအလေးအချင်းမလုပ်ခဲ့လို့ပဲဒီတော့ဘယ်ကိစ္စပဲဖြစ်ဖြစ်ဘဝတည်းကိုရောက်မှပဲတကယ်ထိအောင်မှုရှိတယ်တကယ်လေးနဲ့မှုလည်းရှိတယ်အဲ့ဒီလိုပဲတရားထုတ်တာလဲဘဝတည်းကိုရောက်မှပဲတကယ်ထိအောင်မှုရှိတယ်နည်းနည်းလောက်ကလေးချင်းပြီးပြီးတော့အထုတ်မယ်ဆိုရင်လုတ်တလောက်အကျိုးရှိတယ်နော်လုံးလုံးအကျိုးမရှိဘူးလို့မဆိုလို့ဒါကတော့အလေးနဲ့ထပ်ပြီးတော့ပြောချင်ပါလေမတော်တဆဒီလိုလုတ်တာအကျိုးမရှိဘူးလို့အတိတ်ပဲကောက်လွဲမှားသွားမှလည်းဆိုးတယ်နော်ကျောင်းတွေမှာအင်္ဂလိပ်စာသင်တာလဲအထက်လျောက်တော့အကျိုးရှိပါလေနည်းနည်းပါးပါးနားလည်မယ်တကယ်မကြောက်ရင်တော့တခုပဲအဲ့ဒီလိုပဲတရားထုတ်တာကိုလည်းနိုင်ပိုင်းနဲ့ပိုင်းခြားပြီးတော့ဒီမို့တခါတလေရက်အားတဲ့ခါမှာမှအားတဲ့ရက်ကလေးလင်းငါရက်လောက်တပတ်ဆယ်ရက်လောက်စသည်ဖြင့်အဲ့ဒီလိုရက်ပိုင်းပြီးတော့အားထုတ်တာအထိုက်လျောက်တော့အကျိုးရှိနေမယ်ဘဝတည်းကိုတကယ်မရောက်ဘူးဘဝတည်းကိုတကယ်မရောက်တဲ့အတွက်ကြောင့်အားထုတ်သုံးမှတော့ခဏလောက်စိတ်ကြည်နေမှုအေးချမ်းမှုအထက်လျောက်အတိအကျနည်းနည်းမှုကိုရပါမယ်ကိုယ်ဘဝတည်းပြန်ရောက်သွားတဲ့အခါအလုတ်တွေရှုပ်ပြီးတော့အဲ့ဒါတွေကပြန်ပြီးနှေးမိန်သွားတတ်တယ်။ပြီးခဲ့တဲ့အဋ္ဌဉာဏ်တွေကလည်းတဖြည်းဖြည်းပြန်ပြီးတော့နှေးမိန်သွားတတ်တယ်။ဒီတော့တရားထုတ်တယ်ဆိုပေမဲ့လည်းစိတ်ရဲ့မူလသဘောထားလေးတွေကအခြေခံကြက်ကြပြောင်းမသွားဘူး။တချို့ပြောကြတာကြားဥမှာပါ။တရားထုတ်တယ်ကဆိုရင်ဒေါသကလည်းကြီးလိုက်တာ။အဲ့ဒါကတော့အများဆုံးပြောခွန်နေရတာနော်။နဂိုလေးကဒေါသကြီးတတ်တဲ့ပုဂ္ဂိုလ်ဆိုရင်တရားလဲအာထုတ်တယ်ဆိုရင်တော့အဲ့ဒါပြောခံဖို့သိကြပြီ။ဩပြောတော့လဲတရားစကားပဲ။ဒေါသကလည်းကြီးလိုက်တာ။အဲ့ဒါပြောလို့လူပြင်းမဟုတ်ဘူးနော်။ပြောလို့လူကိုပြင်းမတင်ပါနဲ့။တရားအာထုတ်တယ်ဆိုပါလျင်နဲ့ဘာဖြစ်လို့ဒေါသကြီးနေတာလဲ။အဲ့ဒါစဉ်းစားဖို့ကောင်းတယ်။မြတ်စွာဘုရားရဲ့တရားဟာမြတ်စွာဘုရားကိုယ်တိုင်ကတာဝန်ယူထားခဲ့တာနော်။ဒီတရားအားထုတ်လို့ရှိရင်လောဘလည်းနည်းသွားမယ်ဒေါသလည်းနည်းသွားမယ်မောဟလည်းနည်းသွားမယ်မာနဣတ္တမစ္စရိယကုက္ကုသဩဒိသဝိသိကိစ္စာဖိနမိတာဆိုတဲ့အဲ့ဒီလိုထောင်လွားမှုကျင်ဆင်မှုမနာလိုဝန်တွန်းမှုနောင်တရတဲ့စိတ်နဲ့ပူပန်မှုစိတ်ပြတ်မြင့်မှုစိတ်ဒိဋ္ဌဖြစ်မှုခိုင်းမိုင်းမှုဆိုတာဒီကြောက်ကင်းသွားမယ်လို့မြတ်စွာဘုရားကိုယ်တိုင်ကတာဝန်ယူပြီးတော့ဟောကြားထားပါလျက်နဲ့တရားထုတ်တဲ့ဒီမှာဒေါသကြီးလိုက်တာအဲ့ဒီလိုပြောခံရတာပြောရသူအပြစ်မဟုတ်ဘူးအပြောခံရတဲ့သူကလည်းတရားထုတ်ပါလျက်နဲ့ကိုယ်စိတ်အခြေအနေကပြည့်စုံတာမထူလာဘူးဆိုရင်ကိုယ်ကိုယ်တိုင်လုပ်တာလည်းတစ်ခုခုလွဲနေလို့ပဲအဲ့တော့ဘုရားဟောကမလွဲဘူးနော်အင်မတန်စိတ်ဆက်တာဘာမှမကြံရအောင်တောင်းကစိတ်နေတာပဲဒါကြောင့်တရားပါဠိတော်ကိုနည်းနည်းလေးခြေခံပြီးတော့တကယ်ဖျားလို့တော့ကြသတိပဋ္ဌာန်တရားကိုဘဝထဲရအောင်အားထုတ်မယ်ဆိုရင်ဘယ်လိုလုပ်သင့်တယ်လဲဆိုတာလေးကိုထပ်ပြောပြခြင်းတယ်မနေ့မလို့ချင်းဖျားဟောတော့မှဘယ်လိုရှိလဲဆိုတော့သာဂရိတ္တီတမ္ပဇာနကာရီဟောတည်လို့ဟောထားတာရှိတယ်သာဂရိတ္တီဘိုးတဲ့အချိန်မှာသမဇာနာကာရီဟောတိတတိလေးဉာဏ်လေးနဲ့ကြည့်ပြီးတော့ကိုယ်ခန္ဓာမှာကိုယ်စိတ်မှာဖြစ်နေတာကိုကြည့်ပြီးတော့နေလိုက်ပါအဲ့တော့နိုးနိုးချင်းတတိကရတော့မှာနော်တရားအထုတ်တယ်ဆိုတာအဲ့ဒီချိန်ကစရတာပဲအများလို့လူစဉ်ကတော့မနေ့အေးရကထားတယ်နိုးပြီးတော့အချင်းမို့သူနဲ့ပဲညနာတွားတက်တာပဲဒီလိုနဲ့ပဲအချင်းသားလေးကတဖြည်းဖြည်းနဲ့ဒီသွားမယ်နော်တချို့ကအရင်နေ့ကလည်းအလုတ်ကင်ပြန်မှန်းထားတယ်။ညတုန်းကလည်းပဲအိတ်တာနည်းနည်းနောက်ကျသွားတယ်ဆိုရင်မင်းရဲ့အိတ်ရထတဲ့အချိန်မှာအေးရမောရသည်။မထမဖြစ်လို့ကကိုယ်ယုံပြီးတော့ထလိုက်တယ်။ကို ိုပင်မမှုစိတ်ပင်မမှုကမပြေသေးဘူးအဲ့လိုနဲ့ပဲမျက်နှာတည်ပြီးဘုရားရှိခိုးမင်းမေတ္တာပို့မယ်တချို့လည်းပရိလေးပါလေးစိတ်တယ်ပြီးရင်စားတော့ပြီးတော့ယုံသွားကြတယ်အလုပ်ကိုသွားကြတယ်တချို့ကျတော့ဘယ်တော့လုံများကလေးစင်ခင်ဟာကိုဥသုံးရင်ဖြတ်ဖို့တောင်းမှအချိန်မရဘူးဗျာတဲ့ဒါသူတို့ကိုယ်ရင်ပြောတာနော်အဲ့ဒီလောက်ထီအောင်အလုပ်များလူလည်းရှိတယ်နော်ဘုရားကိုတပည့်တော်တို့စွန့်တော့မတင်နိုင်ဘူးတဲ့ဘာဖြစ်လို့လဲဆိုတော့စွန့်တင်ရမယ့်အချိန်မှာဒီလိုတို့ကအိမ်မှာမရှိတော့ဘူးကျိုးရောက်နေပြီအလုပ်ကိုရောက်နေပြီအဲ့တော့ပန်းမီကလေးတစ်လုံးနဲ့တောက်တော်ကြီးတစ်ခွက်ဒီလောက်ပဲအဲ့ဒါတောင်းမှညာဦးကလေးကတင်ထားရတာတဲ့မနဲ့ကြရင်မိတော့မှဆိုလို့တဲ့နော်ဘဝကဘယ်လောက်ထီအောင်အလုပ်များနေလဲဆိုတာကြည့်ဦးကိစ္စများမောင်းများမြောင်လူတို့ပေါင်းဆိုတာဟုတ်တာပဲကရာဝတ်တော့ဘုကိစ္စဝိဉ္ဇောင်းနဲ့နေရတာအမှုကိစ္စအင်တာများတယ်တဲ့တို့တော့အဲ့ဒီလိုအမှုကိစ္စများတဲ့ကြားတဲ့ကပဲအခုလိုနုနုချင်းတတိလေးကပြီးတော့ခဏလောက်နေလိုက်မယ်ဆိုရင်မျိုးရဲ့ချင်းကစပြီးတော့တတိလေးနေတဲ့အချင်းရသွားမယ်မျိုးရာနဲ့အလုပ်ကိစ္စကိုတွေးပြီးတော့စိတ်ရဲ့လှုပ်ရှားမှုပူလောင်မှုချောချောင်မှုမဖြစ်တော့ဘူးပြီးရင်တတိလေးကပြီးတော့မျက်နှာတင်မယ်ကိုယ်လက်တန့်စင်မယ်ဘုရားရှိခိုးမယ်ပေါ့နော်အဲ့လိုကိုယ့်ရဲ့ဒီနေ့တာကိုမနေ့ဆိုးရစီးဒီလိုကပြီးနေလိုက်တာနဲ့စလိုက်ရတာဟာအလွန်ကောင်းတာပါပဲမင်္ဂလာရှိပါလေအင်တန်မြင့်မြတ်ပါလေဒါဘုရားအလိုတော်တိုင်းနေသွားတာနော်နောက်တစ်ခုပြောရမယ်ဆိုရင်မနေ့ခင်စားတော့ရမယ်နော်အတိတ်တွေဣတ္တေတာဣတ္တေခာဣတ္တေသမဇာနာကာရီဟောဒီတဲ့စာတုံတောက်တုံဝါတုံမြို့တုံမှာတတိလေးနဲ့ဉာဏ်လေးနဲ့ပြီးပြီးတော့မှပြုပါတဲ့တတိလေးနဲ့ဉာဏ်လေးနဲ့ပြီးပြီးတော့ပြုလို့ရှိရင်တရားထုတ်တာပဲအဲ့တော့တရားထုတ်တယ်ဆိုတာဖြစ်နေတာကိုသိနေတာကိုပြောတာပဲသူဟာသူဖြစ်နေတာတွေကိုတတိလေးနဲ့ပြီးပြီးတော့နေလိုက်တာပဲဘာကိုမှတမင်းတကာဖြစ်အောင်လုပ်ယူနေတာမဟုတ်ဘူးစာတော့မှလည်းတတိလေးနဲ့စာတော့တုံးမှလည်းတတိလေးနဲ့တော့ဘယ်ကနေစရမလဲဆိုရင်မနေ့မျိုးရာနဲ့တကယ်နဲ့ပိုက်ထဲမှာစားနေပြီစားကျင်တယ်ပြင်းတာတိတိတာနဲ့ကိုပီတစ်ခွက်တောက်ကျင်တယ်အဲ့ဒီစားလောင်နေတဲ့ဝေဒနာခံစားမှုကိုအရင်ဆုံးသိရမှာပဲသူကအရင်စားဖြစ်တာကိုစားလောင်တဲ့ဝေဒနာကိုသိတဲ့အခါမှာစားကျင်တဲ့စိတ်လည်းဖြစ်နေတယ်အဲ့ဒီစားကျင်တဲ့စိတ်ကိုလည်းသိနေရအောင်မှာပဲစားလောင်နေတယ်စားကျင်နေတယ်ကော်ဖီတောက်ကျင်နေမုန့်စားကျင်နေကိုကိုရင်ပြင်ဆင်ရတာဖြစ်စီကိုမိသားစုတယောက်ကပြင်ဆင်ပေးတာဖြစ်စီဒီကမကြီးတွေဆိုရင်ကိုကိုရင်ပြင်ဆင်ရတာပဲဒီကကြီးတွေဆိုရင်တော့ဒီကမကြီးတွေပြင်ဆင်ပေးတာကိုစားရတာကိုအဲ့တော့ဘယ်လိုပဲဖြစ်ဖြစ်ဒီကမကြီးအနေနဲ့စားရတဲ့ရေကိုပြင်ဆင်နေရတာဆိုတော့ရင်းနေဦးတဲတာကိုလည်းတိပြီးတော့လုပ်ပါမုန့်လို့ပါတော့မိကျင်နေဆိုရင်လည်းတိပြီးတော့လုပ်ပါတိပြီးတော့လုံးနေရင်တတိရှိနေတဲ့အတွက်ကြောင့်တရားထုတ်ပြီးသားဖြစ်နေတယ်။တရားကြီးတွေကတော့စပွဲမှာပြင်ပြီးတဲ့အချိန်ကြမှာပဲအစဉ်လေးလေးထိုင်စားရတာ။အဲ့ဒီအချိန်မှာလဲအစားအသောက်ကိုမြင်တဲ့အချိန်ကစပြီးတော့အဲ့ဒီအစားအသောက်နဲ့ပတ်သက်တဲ့ကိုယ်စိတ်မှာဖြစ်ပုံကိုတတိလေးထားလိုက်ရမှာနော်။မြင်လိုက်ရင်စားကျင်စိတ်ကပူဖြစ်လာတယ်။အနှံ့ရလို့ရှိရင်လည်းစားကျင်စိတ်ကပူဖြစ်လာတယ်။တချို့များစာလုံးလို့လက်ထဲမှာတော့မထင်ရသေးဘူးတို့ဖို့ရင်လည်းကျမ်းမြင့်ပေါ်ထိုင်မယ်ဆိုရင်ကျမ်းမြင့်ပေါ်မရောက်သေးဘူးလက်ကအရင်နှမ်းယူလိုက်ပြီးပါးစပ်ထဲထည့်လိုက်ပြီအလို့များလို့လည်းဖြစ်ခြင်းဖြစ်မှာပေါ့နော်အဲ့ဒီလိုပဲထိုင်တဲ့နေရာတော့မရောက်သေးဘူးလက်ကအရင်နှမ်းယူပြီးပါးစပ်ထဲကိုခွန့်လိုက်ပြီးနောက်မှတတိလေးလုံးနဲ့စပွဲကလက်ထိုင်ကိုပြုံးနေဆွဲပြီးတော့အတင်းတတိလေးလုံးနဲ့ပြစ်ပြီးတော့ထိုင်ချလိုက်တော့လာပဲအဲ့လိုမလုပ်ပဲနဲ့ဘုရားဟောတဲ့အတိုင်းစားလောင်ကိုတိနေတယ်စားလောင်နေတာကိုတိနေတယ်စားကျင်တာကိုတိနေတယ်အစားအသောက်ကိုမြင်တာကိုတိတယ်အဲ့ဒီအစားအသောက်ရဲ့အနံ့ကိုရတယ်ကော်ဖီဆိုရင်အနံ့ကိုအဝေးကြီးရနေလာပဲပေါင်မုံတို့ဘာလို့မိကျင်နေဆိုရင်လည်းအနံ့ကိုအဝေးကြီးရနေရတာပဲအဲ့ဒီအနံ့ကြောင့်စိတ်ထဲမှာဘာတွေဖြစ်နေလဲဆိုတာကိုလည်းနည်းနည်းလေးသိလိုက်ဖို့တိပီးမှာကိုထိုင်ရမယ့်နေရာမှာတတိလေးနဲ့ထိုင်ပြီးတော့အစာတော့ကိုတတိလေးနဲ့လက်ကလှိုင်းလိုက်တယ်တိပီးတော့ပါးစပ်ထဲကိုခွန်းလိုက်တယ် နေ့စဉ်အလုပ်များတဲ့ကြားတွေကဒီလောက်ကြည့်လို့လို့ဖြစ်ပါမလားလို့တချို့ကတွေးတော့မှာနော်အခုလောက်ပြောရဆိုရင်လည်းဒီလိုလိုကဘလောက်ကအင်တန်များတယ်ငယ်တာတုတ်တီးတုတ်ပြန်လုပ်နေရတာအဲ့ဒီလောက်ကြည့်တော့လုပ်ဖို့ရမဖြစ်နိုင်ဘူးထင်တယ်လို့တွေးချင်းတွေးမှာနော်အစမှတာခက်တာပါနောက်ပိုင်းကျတော့စိတ်ရတိမှုကအင်မတန်လှဉံလာတဲ့အတွက်ကြောင့်လူကလှုပ်သွားတာဘယ်လောက်ပဲမြန်နေပါစေတိရကအကုန်လုံးကိုမြင်အောင်လိုက်ပြီးတော့သိနေတယ်။ဒါကြောင့်အစမှလို့တာကရှေ့ကသွားပြီးတော့တိရကနောက်ကျနေတတ်တယ်။အဲ့ဒါကိုစိတ်မပြည့်ဘူးကြိုတင်ပြီးတော့တတိပေးကျင်တယ်နော်။အဲ့လိုပဲတတိယတိုင်းတတိယတိုင်းရတဲ့နေရာကနေစပြီးတော့ကိုလုံးနေတဲ့အမူအရာတွေကိုလှုပ်ရှားမှုတွေကိုလိုက်တည်ပါ။စိတ်ကလည်းပဲလုံးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့စဉ်းစားတာဖြစ်ချင်းဖြစ်မယ်။တခါလေလက်ကအလုပ်တစ်ခုကိုလုပ်နေတယ်မယ်စိတ်ကနောက်တစ်ခုကိုတွေးနေတာတခြားကိစ္စတွေကိုတွေးနေတာဖြစ်ချင်းနဲ့ဖြစ်မယ်အဲ့ဒီစိတ်ကတွေးနေတာကိုလည်းပဲလိုက်ကြည့်လိုက်ပါအဲ့ဒီလိုတည်ပြီးတော့ခုနစားတဲ့ကိစ္စကိုပြန်ပြောမယ်ဆိုရင်အဲ့ဒီစားတဲ့နေရာမှာထိုင်ပြီးတော့တစ်ခုချင်းတစ်ခုချင်းယူပြီးပြန်တဲ့ကိုထည့်မယ်ကြိုက်လိုက်မယ်ချက်လိုက်မယ်ဘာမှမဟုတ်ဆိုရင်ဇက်ထဲထည့်ပြီးတော့တကိစ္စသွားနဲ့ဖြတ်ချလိုက်တယ်ဖြတ်ချပြီးတော့ဇက်ထဲမှာဝါတယ်ဝါရင်းနဲ့အရသာပူပြီးတော့တိလာတယ်ဇက်ထဲရဲ့ချင်းအရသာနည်းနည်းတော့တိတယ်တို့တော့ဝါလိုက်တဲ့အခါကျမှအရသာကပူပြီးတော့တိလာတယ်အဲ့ဒီအရသာကြီးပြောင်းသွားတာကိုပါတတိလေးနဲ့တိပြီးတော့တွားမှနော်အစားတော့တစ်ခုဟာဇက်ထဲကိုရောက်တဲ့ချိန်နဲ့ဝါလို့မြင့်သွားတဲ့ချိန်မှာအရသာကိုယ်တော်ချင်းမတူဘူးဘာဖြစ်လို့မတူတာလဲအကြောင်းကတော့အများကြီးရှိတယ်ဝါလို့မမြင်ချင်မှာအတုံးလိုက်ဆိုတော့သူကရှာထဲမှာရှိနေတဲ့ cells တွေနဲ့ relation ကနင်းနေတယ်အဲ့ဒီအတုံးလေးတွေကိုကြည်အောင်ဝါလိုက်တဲ့အချိန်မှာဗဇက်မှာထွက်လာတဲ့သေး saliva နဲ့ပေါင်းစပ်သွားတာကိုအဲ့ဒီသေးက enzyme တစ်မျိုးပဲအစာကိုကြည်စင်နေတဲ့ဓာတ်တစ်မျိုးရှိတယ်အဲ့ဒီဒရီနဲ့အစားတောက်နဲ့ရောသွားတဲ့ခါမှာသူက reaction ဖြစ်တယ်အခုဒီချိန်ကာဘိုဟိုက်ဒရိတ်ပါလို့ရှိရင်အဲ့ဒီကာဘိုဟိုက်ဒရိတ်နဲ့ reaction ဖြစ်ပြီးတော့ချက်ချင်းဓာတ်ပြောင်းသွားတယ်အဲ့တော့အစာချင်မှုဟာဗဇက်ထဲကစတာနော်တွားနဲ့ဝါလက်ချင်းအပြင်အတုံးကြီးကြီးကိုအတုံးတူးတူးဖြောင်းလုပ်ပြလိုက်တယ်ဗဇက်ထေကသရေနဲ့ရောလက်ချင်းအပြင် chemical reaction ဖြစ်လာပြီးအဲ့ဒီ chemical reaction ဖြစ်လာတဲ့အတွက်ကြောင့်သူ့ရဲ့အချိုဓာတ်ကပြောင်းလာပြီးပြီးတော့အတုံးလိုက်တုံးကရှားတစ်ခုလုံးကိုမထိနိုင်သေးဘူးကြည်အောင်ဝါလိုက်တော့ဗဇက်ထေမှာနှံ့သွားတာပဲနှံ့သွားတော့အရသာကိုပိုတိတာလာတယ်အဲ့ဒီအရသာကိုကတည်ပြီးတော့စားလိုက်မှညှို့ချတဲ့အခါမှာလေရေချောင်းထေကနေဝင်သွားတယ်သတိထားကြည့်ပါဘယ်လောက်ထီအောင်ပြင်နေတယ်လို့ထိုတိထင်ဒီကိအင်းလိုဟာမျိုးတောက်လို့ရှိရင်ဘိုက်ခဲရောက်တဲ့ထီအောင်အေးသွားတာကိုသိတယ်နော်အဲ့တော့အမြဲတမ်းကြီးမသိနိုင်တော့မှတခါတည်းလောက်ဖြစ်စီတော့ပို့ပြီးတော့ဒီထားပြီးတော့ကြည့်လိုက်ပါကိုယ်ခန္ဓာကိုယ်မှာဖြစ်နေတဲ့ process ကိုအများကြီးသိဖို့လိုတယ်ခန္ဓာကိုယ်ရဲ့ဖြစ်စဉ်ကိုအများကြီးသိဖို့လိုတယ်လူဟာပြင်ပကိုသိစုံစားပြီးတော့ကိုယ်ခန္ဓာကိုယ်ကိုကြတော့စုံစားမှုနည်းတယ်လို့ဖြစ်သွားတယ်ခန္ဓာကိုယ်ကိုစိတ်ဝင်စားတဲ့နေရာမှာလည်းအထူးသဖြင့်ဉာဏ်ထံလောက်ပဲစိတ်ဝင်စားတယ်။ဒါကိုပြည့်ပြင်နေတာနော်။လူမနေရတဲ့အပိုင်းကျတော့အရေးမကြီးတယ်လို့ပဲမိထားကြတယ်။အဲ့လိုမဖြစ်သင့်ဘူး။အဲ့လိုအစားအသောက်ကိုတတိနဲ့စားလို့ရှိရင်တတိကောင်းလာတဲ့အတွက်ကြောင့်ဘုရားထက်လည်းပိုမစားဖြစ်ဘူး။အဲ့ဒါပထမတစ်ချက်ပဲ။ဒါမှအဖြစ်လူတွေကဘုရားထက်ပိုစားမိတတ်ကြတယ်။လူတိုင်းတော့မဆိုလိုပါဘူးနော်။တိနဲ့စားလို့ရှိရင်လူတို့လောက်စားပြီးတဲ့အခါမှာအလိုလိုတော်ခြင်းလာတယ်။ခန္ဓာကိုယ်ကသူ့အတူပြောလာတယ်။ဒါလောက်ဆိုတော်ပြီ။နောက်တစ်ချက်ကလည်း sensitive ပိုဖြစ်လာတဲ့အခါမှာနော်တတိပိုကောင်းလာတဲ့အခါမှာတိမ်မွေးတဲ့အာယုံတွေကိုပို့ပြီးတော့တည်နေလာတာကိုအဲ့လိုအခါမှာကိုယ်စားတဲ့အစားအစာဟာအထူးသဖြင့်ကျန်းမာရေးနဲ့မတင့်တော်ဘူးဆိုရင်စားနေရင်းနဲ့ကိုတည်တယ်ဒီဟာကျမ်းမာရင်းနဲ့မတင့်တော့ဘူးအထုခါစားမှာဒီလောက်ကြီး sensitive ဖြစ်မှဖြစ်မယ်နော်ကြာလာတဲ့အခါကျတော့အဲ့ဒါ တဖြည်းဖြည်းကြာလေးပို့ပြီးတော့ sensitive ဖြစ်လာပါတယ်။တခြားတကားတွေနေ့စဉ်ပဲသူတို့သတိနဲ့နေကြတယ်နဲ့ဆားရတော့ကြတာသူတို့ကိုယ်တိုင်လည်းပြောလာတယ်။အစားတော့တခုပါဇက်ထဲရောက်တာနဲ့မတင်မတင်မှန်သိတယ်တဲ့။တချို့ဘလောက်ထိတည်နေမှုမှုတည်နေတယ်လဲဆိုရင်အနံ့ရတာနဲ့အဲ့ဒီအနံ့နဲ့ကိုပဲဒီစားတော့ဟာကျမိုင်းနဲ့မငြင်းဘူးဆိုတာကိုသိတယ်။အဲ့လိုသိရင်မစားတော့ဘူး။ရာဒီဥတုကိုလိုက်ပြီးတော့လည်းပဲခန္ဓာကိုယ်ရဲ့လိုအပ်ချက်ကပြောင်းတတ်တာကိုစောင်းရာဒီမှာစင်ကယ်လိုရီများတာကိုစားရမယ်။နေရာဒီကျတော့ကယ်လိုရီနည်းတာကိုစားရမယ်။ကယ်လိုရီများတာကဘာလို့ဆိုတော့အစီအစိမ့်တွေနော်အချိုတွေမဝတ်သားလို့ဘာလို့အသားငါးတွေကကယ်လိုရီများတယ်။ဝင်းနည်းရကတော့အင်မတန်ကယ်လိုရီနည်းတယ်အဲ့တော့တရားထုတ်တဲ့တည်းအားကောင်းလာတဲ့သူဟာဒီအစားတော့စားရမှတောင်းမှပုံတွေကြီးမှတ်ထားပြီးတော့မစားဘူးစားနေရင်းနဲ့ဒီအစားတော့နဲ့ဒီရှာနဲ့ဒီခန္ဓာကိုယ်ပိုက်ထဲရောက်သွားတဲ့အခါဖြစ်ပေါ်ပုံနဲ့စိတ်ရဲ့ reaction ကိုသိတယ်ခန္ဓာကိုယ်နဲ့စိတ်ကသိ sensitive ဖြစ်တယ်နော်တတိခါလို့ရှိရင်တရောကိုသိကြပါလေဒါပေမဲ့ဒီတွေကတတိနေကြတယ် mindful မဖြစ်ဘူးတတိမရှိတော့ဒီခန္ဓာကိုယ်ကပြန်ပေးနေတဲ့တည်င်းပြန်ပို့နေတာတွေကိုမယူအဲ့တော့အင်မတန်တတိကောင်းတဲ့တိမ်မှုတဲ့အာရုံတွေကိုတည်နေတဲ့တရားထုတ်နေတဲ့ဒကာကြီးတွေဆိုရင်ရတ္တိဥတ္တပြောင်းသွားရင်ငါကသူစားနေကြရအောင်စားလို့မရတော့ဘူးမစားကျင်တော့ဘူးဥပမာနဲ့ပြောရမယ်ဆိုရင်ဒကာကြီးတယောက်ကသူအင်မတန်ကြိုက်ပါတယ်ဆိုတော့အစားအစာတစ်ခုအားရပါရစားလိုက်တယ်စားလိုက်တော့နောက်တစ်လလောက်ကြာတဲ့ခါကျတော့ဒကမာကြီးကဩပြီးခဲ့တဲ့လကဒီအစားအစာကိုသူတည်ကြိုက်တယ်ကိုဆိုပြီးတော့အဲ့ဒီအစားအစာကိုတတိချာချာချက်ပြုတ်ပြီးတော့သူ့ကိုကြည့်တယ်အဲ့ဒီချိန်မှာတရားထုတ်တဲ့ဒကာကြီးကတော့သူ့ခန္ဓာကိုယ်လိုအပ်ချက်ကပြောင်းနေပြီပြောင်းနေတော့အဲ့ဒီအစားအစာကိုသူဟဲ့ပဲ့ပဲ့မစားဘူးမစားတော့ဒကမာကြီးကရန်ဖြစ်ရောဟုတ်တော့ကပဲအဲ့ဒါတက်လာကြည့်ရဲ့ဆိုလို့ချက်ခိုင်းတော့ချက်ပေးရတယ်အခုတော့ချက်ပေးတာမစားရမ်းတဲ့ကူအဲ့လိုအပြစ်တင်တယ်အဲ့တော့ဒကာကြီးကဘယ်လိုပြန်ပြောလဲဆိုတော့အေးအရင်လားတုန်းကငါခန္ဓာကိုယ်ကအဲ့ဒါလိုနေတာအခုလားမှာငါခန္ဓာကိုယ်ကအဲ့ဒါမလိုတော့ဘူးချက်ချင်းပြောင်းသွားနေတာနော်တလနဲ့တလမတူဘူးမတူတဲ့လူဆိုရင်တော့စိတ်ကကြည်ကြောင်များလားကြည်လားလို့ပြောမှာနော်အဲ့တော့ခန္ဓာကိုယ်ရောစိတ်ရောဟာပဝန်းကျင်ရာသီဥတုအနေထားပြီးအားလုံးပုံမှာကိုလိုရတဲ့အလုတ်ကံပုံမှာလိုက်ပြီးတော့အမြဲတမ်းပြောင်းလဲနေတာနော်အဲ့ဒီလိုအမြဲတမ်းပြောင်းလဲနေတာကိုသတိအားကောင်းတဲ့လူကပို့ပြီးတော့တင်းနေမှုတိတက်တဲ့အခြေချင်းရှိရတဲ့ကြောင့်ဆက်စစ်ဖြစ်ပြီးတော့အမြဲတမ်းလိုက်ပြီးတော့အတက်ပြုတ်ပြေးဖို့လိုတယ်ဒီရာသီဥတုအပြောင်းလဲအလုတ်ကင်ပြောင်းလဲခန္ဓာကိုယ်အချင်းကြီးပြောင်းလဲကိုတည်ပြီးတော့သူနဲ့ကိုက်ညီအောင်ပြောင်းပေးဖို့လိုတယ်လူခန္ဓာကိုယ်မှာအဲ့ဒီလိုလျောညီချေလို့နေတဲ့စွန့်ရတတ်တရားရှိတယ်ပြီးတော့လူတွေကပုံဒီကြီးနေသွားကြလားဒါကြောင့်အစားတောင်းနဲ့ပတ်သက်ပြီးတော့ကြမ်းမိုင်းထိခိုက်တာတို့ဘာလို့ဖြစ်လာတာတတိနဲ့စားလို့ရှိရင်အဲ့ဒါတော့တင်းတင်းမွမွပြောင်းလဲသွားနေတာကိုသိနေတယ်နော်ဒီနေ့နဲ့ဒီနေ့တော့မှမတူဘူးအလုပ်များတဲ့နေ့မှာတမျိုးစားရတယ်အလုပ်နည်းတဲ့နေ့မှာပြုပြင်ပြော့နောက်တမျိုးပြောင်းပြော့စားရမှာနောက်တစ်ခုကလည်းစားတော့နဲ့ပတ်သက်တဲ့တော့ကတော်တော်ပဲကြီးပါတယ်ကိုကြိုက်တာလေးမရလို့ရှိရင်အဲ့ဒီမနေ့ဆိုးရဆူစီမနေ့စားစားမယ်ချင်းကစားပြီးစိတ်ကနည်းနည်းတိုးလွားပြီလူတိုင်းအမြဲတမ်းဖြစ်တယ်လို့တော့မဆိုလိုပါဘူးဒါပေမဲ့တခါတည်းရတော့ဖြစ်တတ်ပါလေ။ကိုကြိုက်တာလေးမပါလို့ဖြေဆိုးတတ်တယ်။အဲ့ဒါမမရတခုကျုံမှုတာပေါ့လေ။ဒါကြီးတယောက်မြေပြီအင်တန်ကြိုက်တယ်။သူကပြင်းလို့မျိုးဒီဖုံးကြီးကျောင်းသားကရေချမ်းအိုးဆိုတဲ့ရွာမှာအဲ့ဒါကြီးကနေတာ။သူကမြေပြီနေတိုင်းစားတယ်။မြေပြီမပိုင်ရင်ခင်းစားလို့ဝမဖြစ်တော့အောင်ပဲ။မြေပြီဆွဲနေတဲ့လူဆိုပါတော့ကျင်းတော်ဒကမာကြီးကအလုပ်များလို့မေ့ပြီးတော့သမီးမငေးကြည့်တော့မထဲ့နေဘူးအဲ့ဒါငေးကြည့်တော့မပါတာနဲ့အကြည့်ပြေသောသားဖြစ်ရော သူတော်ကဘယ်လောက်ထအောင်ကြီးတော်လဲဆိုရင်သူတို့တော့ရဆိုတော့သမင်းစားတာမိဘကန်းထဲမှာကပ်ပြီးတော့စားတာဘူးမင်းတို့မှာမိဘလည်းရှိတော့မိဘမှာထင်းဆိုင်ဖို့ထားတဲ့ထင်းကျောင်းတွေအနားမှာချထားတာရှိတယ်အဲ့ဒီထင်းကျောင်းတစ်ခုကိုယူပြီးတော့ဒဂမကြီးကိုရိုက်လိုက်တာခေါင်းကိုရိုက်မိပြီးတော့တစ်ချက်ထဲတည်သွားတယ်အဲ့လောက်ထအောင်ဖြစ်တာနော်ဒီလိုပဲစိတ်မကောင်းပါဘူးချက်ချင်းလေးရေကိုသွားပြီးတော့သူရိုက်ပြီလို့သူဇနီးတည်သွားပြီဆိုတာအကြောင်းကြားတာပါပဲအိမ်ဒီဇနီးတယောက်တည်သွားတယ်အားသမီးတွေမှာအမေတယောက်ဆုံးရှုံးသွားတယ်သူ့မှာလည်းပဲအမှုဖြစ်ပြီးတော့ထောင်ကျသွားတယ်ဘာကြောင့်တုံးဆိုတော့ရာဒတနာကြောင့်သူချိန်တဲ့ဆက်တဲ့ငြိမ်းတိလေးမပါလို့ဒါကတော့အင်တန်ကျန်တဲ့အချိန်လေးပေါ့သို့တော့ခုခင်မှာလည်းပဲကြားနေရတာရှိတယ်နော်ခမင်းတပွဲကိုဘယ်နှထောင်လောက်ပေးရတယ်မသိဘူး3ယောက်လောက်စားတာကိုငွေ9000လောက်ကုန်မယ်ဖြစ်နေနော်9000လောက်ဆိုတော့မလွန်လုံးဘူးလားအဲ့တော့တခါကြီးတယောက်ကသူ့မိတ်ဆွေ3ယောက်လောက်နဲ့ခမင်းဆိုင်မှာခမင်းသွားစားတယ်တဲ့အဲ့ဒါ3ယောက်စားတာ9000ကုန်တယ်3ယောက်လောက်စားတာတယောက်တရားစီဆိုရင်300ပေါ့အဲ့တော့စရင်တော့တင်းစားလို့ဖြစ်ပါသေးတယ်အဲ့ဒါကို900လောက်ကုန်တယ်ဆိုတော့မလွန်လုံးဘူးလားဒါဘာကြောင့်တုံးဘုရားကတဏှာနောက်ကိုလိုက်တာအထူးစားတွေကိုဈေးကြီးပေးပြီးဝယ်စားတယ်အဲ့လိုဈေးကြီးကြီးပေးဝယ်စားလို့ခန္ဓာကိုယ်မှာပို့ပြီးတော့များကျန်းမာရေးတွေတိုးတက်လာအာရုံတွေပြုတ်ဖြူပြီးတော့တခါတည်းမြစ်တွေလာတွေနဲ့ချီပြီးတော့အကျိုးများသွားသလားဒီကနေ့စားပြီးရင်နောက်တနေ့ပြန်စားရတာပဲအဲ့တော့တရားတန်စားလိုက်လို့6နာရီခံတယ်1500တန်စားလိုက်လို့ဘယ်နှနာရီခံမလဲအလုံးစုံ6နာရီပါပဲဘာမှမထူးပါဘူးနော်ပြီးတော့အဲ့လို1500တန်ထမင်းတပွဲမှာကျမ်းမာရေးအတွက်တကယ်ကြီးရဲ့လားဒီပုံမစင်မှားလေးရှိတယ်စဉ်းစားတဲ့အခါမှာဟိုတယ်ကအစားအစာတွေမကပ်ပါနဲ့ဘာလို့လဲဆိုတော့ကျမရင်းနဲ့မင်းညွတ်လို့ပဲရိုးရိုးလေးညင်းရက်ကလေးစီလည်းမများစီနဲ့အချုံမှုလည်းသိမများစီနဲ့စားလည်းသိမများစီနဲ့ရိုးရိုးလေးရိုးနိုင်တယ်မြရိုးရိုးလေးအဲ့ဒါဟာကျောင်းရိုက်တဲ့အကောင်းဆုံးပဲအထူးဆန်းဆိုတာတခုမှမကောင်းဘူးအထူးဆန်းဆိုတာလောကလိုနှောက်လိုက်ပြီးတော့လူကပြုပြင်မှုသိပ်များသွားတယ်ပြုပြင်မှုများသွားရင်အာဟာရကလည်းပြတ်သွားတယ်လို့ကျမရင်းနဲ့မတည့်တဲ့တချို့ရောဆက်တာတွေလဲပါလာတတ်တယ်အဲ့လိုလောဘအလိုကိုလိုက်ပြီးတော့မတန်တဆဈေးကြီးပေးပြီးစားကြတာလဲမကောင်းပါဘူးအကုန်ကြလဲမရပါနဲ့ကို့မှာတကယ်ပေါများနေတယ်ဆိုရင်ကိုကတိုင်းတိုင်းထော်ထော်လေးစားလိုက်ပူရှင်လာပြီးဆိုရင်ချွတ်တက်တဲ့လူတွေကိုပေးလိုက်စမ်းပါဆင်းရဲလူတွေကိုစားလေးတပီပေးလိုက်စမ်းပါထောက်ပံ့လိုက်ပါဘာလို့ဖြုံးမှာလဲအကျိုးမရှိပါဘူးနော်တယောက်ထဲ1500ကိုစားရနဲ့အတူတူမျှစားလိုက်မယ်ဆိုရင်15ယောက်လောက်တော့စားလို့ရတယ်ဘယ်လောက်ကြိုးများမလဲလို့အဲဒါတတိနဲ့စားတဲ့သူဟာစားတဲ့ပုံမှာလောဘလျှော့လာတယ်လောဘလည်းညော့လာတယ်ဉာဏ်ပညာပူကြီးလာတယ်အစားတောက်တဲ့စိတ်နဲ့အစားတောက်တဲ့ခန္ဓာကိုယ်နဲ့ဆက်ဆံမှုကိုလည်းပူမြင်လာတယ်မြင်လာတဲ့အတွက်ကြောင့်ကျန်းမာရေးနဲ့မတည့်တာတွေမစားတော့ဘူးဒါကြောင့်မို့အခုကျွန်တော်ထပ်ဖြည့်ပြီးတော့ပြောချင်ပါလေဒီဖုန်းကိုဆုံးကတ်တဲ့အခါမှာထည့်ပြောလို့ရှိတယ်ငညာလာတဲ့စားစရာတွေမကပ်ပါနဲ့တခູ່မှစိတ်မချလို့ပါအင်မတန်အံရများတယ်ဆိုတာသိတယ်ငညာမှာလည်းနေခဲ့ဘူးပါလေနေခဲ့ဘူးလို့ဟိုကတပည့်တွေကလည်းပြောပြတယ်အဲ့ဒါတွေကမကောင်းဘူးတဲ့သူတို့စီမှာဘယ်လိုခေါ်လဲဆိုတော့ junk foodပလင်းနဲ့လာတာဘူးနဲ့ထုတ်နဲ့လာတာအဲ့ဒီအားလုံးကိုသူတို့က junk food လို့ခေါ်တယ် junk ဆိုတာဘာလဲတော့စုပ်ပြတဲ့ပစ္စည်းကို junk လို့ခေါ်တာအမှိုက်ပဲနော်မကောင်းတဲ့ဟာတွေကိုကောင်းတဲ့ပစ္စည်းလို့ထင်ရအောင်လှည့်စားထားတာတွေအတုတွေပါတကယ် real food မဟုတ်ဘူးဒီတော့တတိယစားလာတဲ့အခါမှာအဲ့ဒီ junk food လို့ခေါ်တဲ့မကောင်းတဲ့အစားအစာတွေစားမိလို့ရှိရင်9မိနစ်လောက်ကြာရင်အစာရင်ထဲမှာဘယ်လိုဖြစ်လာသလဲ10မိနစ်15မိနစ်လောက်ကြာရင်ဘယ်လိုဖြစ်လာသလဲ နိုင်ဝဲလောက်ကြာရင်ဘယ်လိုဖြစ်လာလဲရင်းသား6နိုင်ကြာရင်ဘယ်လိုဖြစ်လာလဲဒီစားတောင်းကြောင့်ကိုယ်ပြောရရင်စီးတို့ဝန်းတို့ဘယ်လိုဖြစ်လာလဲဆိုတာကစတိလာတယ်အဲ့တော့တတိမဲ့နေတဲ့လူဟာအပေါ့အလေးတွားတာတောင်းမှပုပ်ပုပ်တနာမနေဘူးနော်သူအပေါ့လေးတွားတဲ့အခါမှာတတိလေးနဲ့တွားနေတာအဲ့တော့လူကအလွန်ကျင်ပြည့်တင်ထားတဲ့အစားအစာတွေကိုစားလို့ရှိရင်ဝန်းလည်းမကောင်းတော့ဘူးကျန်မာရေးထိခိုက်တယ်ဒါကြောင့်အခုခေတ်မှာခင်းနေတဲ့တန်းပြည်တွေမှာအစာအိမ်နဲ့ပတ်သက်တဲ့ကင်ဆာတွေအများကြီးဖြစ်တယ်ဦးကင်ဆာတွေအများကြီးဖြစ်တယ်ဒါကြောင့်အချုံငံကစပေါ့ပေါ့စားရင်ပိုပြီးတော့ကောင်းပါလေတတိယနေလာတဲ့အခါကျတော့တွေ့တယ်နော်တိလာတယ်စားပေါ့ပေါ့လေးစားလိုက်တဲ့အခါနေလို့ပိုပြီးတော့ကောင်းတယ်အချို့ပိုးပေါ်လေးစားလို့ရှိရင်လည်းမီးလို့ပိုကောင်းနေတယ်။ဒါလေးကိုဒီလောက်ကြည့်ကြည့်ချက်ပြောနေတာအပိုလေးလို့မထင်သေးဘူးနော်။ဒီလိုတတိနဲ့နေမှသာခန္ဓာကိုယ်ရဲ့ကျန်းမာရေးစိတ်ရဲ့ကျန်းမာရေးပါဒီထက်မှပါသွားမှာ။ဒါတော့တရားထုတ်ရင်းနဲ့အကောင်းဆုံးအတင့်တော်ဆုံးနေနည်းခံနည်းကရသွားတာပဲ။အတိတ်တိတ်ဒါဤတိခါဤတိသမဏကာရီဟောတိ။စားတော့တော့တုံးဝါတုံးမြို့တုံးရက်တုံးမှာတတိလေးရဲ့ဉာဏ်လေးနဲ့တီးပြီးတော့ပြုပါတဲ့ဘုရားဟောကတော့တော်တော်ရှင်းပါတယ်နော်အဲဒီလိုတတိလေးနဲ့လုံရင်းနဲ့ပဲစားတော့စားတော့မှာစိတ်ထင်မှဖြစ်ပေါ်လာတဲ့ကောင်းလိုက်တာဆိုတဲ့စိတ်ကလေးကိုလည်းမြင်ရတယ်ကိုတွေ့တာလေးမြင်လိုက်တာနဲ့ကောင်းလိုက်တာစားတော့မယ်စားခြင်းစိတ်ကဖြစ်နေပြီကိုတွေ့တာလေးမြင်လိုက်တာနဲ့ကောင်းလိုက်တာစားတော့မယ်စားခြင်းစိတ်ကဖြစ်နေပြီရှင်ရဲ့စိတ်ကိုမြင်လာပြီ။လမ်းပြီးတော့ယူလိုက်တယ်။ဒီလိုလမ်းယူလိုက်တဲ့အခါမှာလည်းပဲလှုပ်ရှားမှုထိမှုတွေကိုသိနေတယ်။ယူပြီးတော့ဗဇက်ထဲကိုခွန်လိုက်တဲ့အခါမှာလည်းလှုပ်ရှားမှုထိမှုတွေကိုသိနေတယ်။ဗဇက်ထဲမှာဝါပြီးတော့နေထလိုက်တယ်။စိတ်ထဲကသဘောကျလိုက်တာကောင်းလိုက်တာ။ဒါမျိုးလေးကနောက်ထပ်စားကျင်သေးတယ်။ပဒင်းတက်လို့လို့များများကြီးစားလိုက်ဦးမယ်။ဘလက်ဖန်နဲ့ဒါမျိုးစားဦးမယ်။စသဖြင့်အဲ့ဒီအတွေးတွေကပေါ်တတ်တယ်ဒီအတွေးတွေကပါတည်ပြီးတော့သွားတာပဲအဲ့ဒီလိုတည်တဲ့အလေးချင်းများလာတဲ့အခါမှာခန္ဓာကိုယ်ကျန်းမာရေးနဲ့ကိုက်ညုံလိုအပ်တဲ့ပမာဏမပိုမလို့စားမယ်ပြီးတော့ဒီပုံမှာဆဲလမ်းမှုလည်းနည်းသွားတယ်နောက်နေ့ကျရင်ရှိရင်တော့စားမယ်မရှိရင်ကိစ္စမရှိဘူးနောက်နေ့ကျဒါမျိုးစားဖို့ရေးပူပူလောင်ကြီးမလုပ်တော့ဘူးရန်ကုန်ရောက်တဲ့အခါမှာရန်ကုန်ကတရားဓမ္မတွေကတော့စေနာမြစ်တိုင်အင်တန်ကြီးပါတယ်။တို့ရအကြောင်းရောက်တဲ့အခါစားဖို့ဆိုပြီးတော့မုန့်တွေအထုပ်တွေဘူးတွေပလင်းတွေနဲ့လာလာပြီးတော့လှူတယ်။ဒီဖုန်းကြီးကတော့အဲ့ဒါတွေကိုဒီမှာတင်လှူလို့ရတာကြီးလှူချက်တာပဲ။နည်းနည်းတော့ကိုတော့တို့ရအကြောင်းဘက်ကိုယူသွားပါလေ။ကိုကြိုက်ရင်ကိုကိုရင်တော့မသုံးပါဘူးမစားပါဘူး။တခြားပုဂ္ဂိုလ်တွေကိုပဲလှူလိုက်တာပဲ။ရောက်တဲ့နေရာမှာရဟာကိုစားတယ်မြမပြီဆိုတော့ရောက်တဲ့နေရာမှာဟင်းဟင်းဟင်းရဲ့ဆိုတာပေါ်ပါတယ်အတိမှန်ဆိုတော့လည်းမပြောသေးဘူးဘာလို့ရောက်တဲ့နေရာမှာပေါ်တာပဲတမောဒီတို့ဘာလို့ရတယ်အဲ့ဒါပဲစားခြင်းနဲ့ငငယ်ရလာတဲ့ချောကလက်မစားခြင်းပါဘူးနန်လုံးဝေဖာတွေမစားခြင်းပါဘူးခောက်ဆွဲပြောက်ထုတ်တွေမစားခြင်းပါဘူးအဲ့ဒါတွေကဂျန့်ဖူးတွေပါကျမကြီးထိခိုက်ပါတယ်အဲ့တော့ဒီနေ့နေတဲ့အခါဒါစိတ်ကူးနဲ့ကြွတာမဟုတ်ဘူးနော်ဒီနေ့နေတဲ့အခါမှာအဲ့လိုဂျန့်ဖူးတွေကိုစားမိတိုင်းနေလို့မကောင်းတာကိုသိလာတယ်ပိုက်ထဲမှာလည်းမအီမတာဖြစ်တယ်ရင်ပြည့်တယ်တခါတလေအစာမကြည့်လို့ဖြစ်တယ်ခေါင်းလုံးမှာနောက်တယ်တခါလေခေါင်းမူးတယ်မကြည့်မလင်ဖြစ်တယ်ခန္ဓာကိုယ်ရုပ်မကြည်လင်တယ်လို့ရုပ်ကိုမှီပြီးတော့ဖြစ်တဲ့စိတ်လည်းမကြည်လင်ဘူးနည်းနည်းလေးလေးတယ်ထိုင်မင်းတယ်ဒီခါလေးနည်းနည်းမူးနောက်နောက်ဖြစ်တယ်အဲ့ဒါကြောင့်အဲ့ဒီလိုနိုင်ငံကြီးကလာတဲ့အစားအစာတွေကိုမစားခြင်းဘူးဘယ်လိုဒီမကဘူးစေဝါလိုက်တယ်လို့ပဲမလို့ကပြင်းနဲ့မတုံးခြင်းဘူးစေတခုခုတောက်လိုက်တဲ့အခါမှာခန္ဓာကိုယ်မှာဘယ်လိုဖြစ်လာတယ်လဲဆိုတာအသေးစိတ်ပြည့်နေတယ်စေရဲ့ side effect ကိုသိရတယ်ဒါကြောင့်တကယ်မလိုအပ်လို့ရှိရင်ဗာစေးမမတော့ခြင်းတဘာဝအတိုင်းကျမ်းမာအောင်ပဲကြိုးစားခြင်းတော့လားနော်
ငါတို့ဒီဖျားဟောတဲ့ဒိဋ္ဌာန်နည်းဆိုတာနောက်ဆုံးမေဖို့နိဗ္ဗာန်ရောက်တဲ့အချိန်ကိုကြိုးပြပါတယ်နော်အဲ့ဒီမေဖို့နိဗ္ဗာန်မရခင်စัจကြမှာခန္ဓာကိုယ်တည်းလည်းအကြမ်းမှဆုံးဖြစ်အောင်ဉာဏ်လေးကိုကိုယ်ကိုယ်တိုင်သိအောင်နှမ်းညွှန်ပေးထားတာပဲစိတ်တဲ့ကျမ်းမာရေးအကောင်းဆုံးဖြစ်အောင်လည်းဘယ်လိုရင်တွိုင်းကောင်းမယ်ဆိုတာကိုကိုယ်ကိုယ်တိုင်သိအောင်နှမ်းညွှန်ပေးသွားတာပဲနော်နေ့စဉ်တွားလာလှုပ်ရှားနေရင်းနဲ့ခန္ဓာကိုယ်မှာအမျိုးမျိုးပြောင်းလဲနေတာတွေကိုလိုက်ကြည့်ရမယ်။စိတ်မှာအမျိုးမျိုးပြောင်းလဲနေတာကိုလိုက်ကြည့်ရမယ်။အဲဒီလိုလိုက်ကြည့်လို့ရှိရင်အကြောင်းအကျိုးဆက်ဆံမှုကိုပို့ပြီးတော့မြင်လာလိမ့်မယ်။အဲဒါအကောင်းဆုံးဘယ်လိုဖြစ်မယ်ဆိုတာကိုယ့်ဟာကိုသိပြီးတော့မျှတအောင်ဘယ်လန့်ချအောင်နေသွားလိမ့်မယ်နော်။အဲဒါစားတော့ပြီးလို့ဘိုးစားတွေဘာတွေလဲတော့မယ်ဆိုပါစို့နော်။နဲ့သောသောဆိုတော့အလုတ်ကိုသွားရမှာသတိပဋ္ဌာန်တုတ်ထက်မှာညာနေအတွက်ဆိုတဲ့စကားအသုံးတော့သုံးထားပါတယ်ကံဃာတိပတ္တစီဘဒါရဏီတမဇာနာကာရီဟောဒီတပိတ်တို့သင်္ကန်းတို့ကိုယူပြီးတော့သုံးတဲ့အခါမှာသတိလေးနဲ့ပြည်ပါတဲ့ဒကာကြီးတွေဒကာမကြီးတွေဆိုတော့အင်းကြီးအဝဆာဝတ်တာပေါ့ကို့အင်းကြီးအဝဆာကိုယူပြီးတော့လဲပြီးဆိုရင်အောင်းကိုချွတ်တာအစ်စ်ကိုပြန်ဝတ်တာလဲသတိလေးနဲ့ပြည်ပါအဝဆာနဲ့ပတ်သက်ပြီးတော့လဲလူရဲ့စိတ်မှာခံစားချက်တော်တော်များဖြစ်တတ်တယ်နော်အထူးသဖြင့်အထူးဖြစ်မှာဥစ္စာအထူးဆန်းပြီးအများကြီးဝကြတာပဲတောင်းနေချီပြီးတန်းတဲ့ဥစ္စာတွေဝကြတယ်တန်းနေတဲ့သူများဝယ်ပြီးတော့ဝကြတာကိုတော့ထားပါတော့မတက်နိုင်တဲ့လူစီကလူတွေကဂုဏ်တုဂုဏ်မြန်လိုက်ပြီးတော့ဝနေကြမယ်ဆိုရင်ဘယ်တော့ဒုက္ခများမလဲနော်အဲ့တော့အဝဆာဝတ္တန်နဲ့ပတ်သက်ပြီးတော့ဒီလေးနဲ့ညာလေးနဲ့လုပ်မယ်ဆိုရင်ဒီဝဇ္ဇာဒီရည်ဥတုနဲ့ကိုက်ကြီးတယ်ကိုတော့မယ်ခီးကိုတည့်ရမယ်ပုပ်ကူနဲ့လေဒီဝဇ္ဇာတင့်တော်တယ်ဆိုတဲ့ဉာဏ်လေးတုံးပြီးတော့ဝတ်မှာပဲနော်ဝဇ္ဇာနဲ့ပတ်သက်ပြီးတော့လုံလုံတကယ်ကြွားเสียဝါเสียကြီးဖြစ်အောင်လုပ်မနေတော့ဘူးကိုတဲ့ဝဇ္ဇာကိုတဲ့ရွယ်ကိုကုံတိတ်ခါကိုလုတ်တဲ့အလုတ်ကိုင်းနဲ့ကိုက်ကြီးအောင်တော့ရေးလိုက်ပါအဲ့ဒီလိုဉာဏ်နဲ့ကြည့်ပြီးတော့လုပ်ခြင်းအပြင်အကုန်ကြလဲအများကြီးမြင်သွားလိမ့်မယ်ဒီဝဆာနဲ့ပတ်သက်တဲ့လောဘလည်းနှင်းသွားလိမ့်မယ်။လောဘနှင်းသွားရင်ဒေါသလည်းနှင်းသွားမယ်နော်။လောဘနောက်ကနေဒေါသကလိုက်နေတာ우။အဲ့တော့မင်းဆိုတော့အဲ့ဒီဝဆာလည်းလဲပြီးသွားပြီ။အဲ့ဒီကနေရုံးဖို့သွားမယ်။အင်းကနေထွက်တော့မယ်။အင်းကမိသားစုကိုပြောဆိုနှုတ်ဆက်သွားမှာနော်။မပြောမဆိုထွက်သွားလို့ရှိရင်မကောင်းပါဘူး။အင်းကကြံခဲ့တဲ့လူကသူ့အေးမထားတယ်လို့ခံစားရမှာဘူးအထူးသဖြင့်ဒီမှာအဖေအမေရှိနေအဖေအမေကိုတိကျပြောပြီးမှနှုတ်ဆက်ပြီးမှသွားတင်တယ်ပြောဆိုနှုတ်ဆက်တဲ့အခါမှာလဲဘာတိတေတမဂနကာရီဟောဒီလို့ဖျားဟောထားတာရှိပြန်တယ်စကားပြောတဲ့အခါမှာဂရီလေးနဲ့ညလေးနဲ့ရှင်ပြီးတော့ပြုတ်ပါတဲ့အဲ့တော့ဥစိတ်ကူကိုတီးပြီးတော့နေမယ်ကိုဘာပြောမလဲဘယ်လိုစိတ်နဲ့နဲ့ပြောမလဲမြစ်တာနဲ့ပြောမလားတို့မို့မကျင်တဲ့တခုအခန်းလေးနဲ့ဘောလာနဲ့ပြောပါလားစိတ်ကလေးကိုကြည့်လိုက်ရအောင်ပါနော်ပြီးပြီးမှပြောမဲ့လူကိုလည်းအာယုံပြစ်လိုက်သေးတယ်သူစိတ်ထဲမှာချမ်းသာသွားအောင်သဘောလည်းပေါက်သွားအောင်အေးစစ်စစ်ပြောလိုက်မယ်ရိုးရိုးဒါမှလေးဆိုရင်တော့တော်တော်မယ်နော်လို့ပြောပြီးသွားလိုက်တာပေါ့တခုခုမှားထားစရာရှိရင်လည်းဒီကိစ္စကိုပြီးအောင်လုပ်ထားလိုက်ပါမချင်းပြန်လာခဲ့မယ်အဲ့လိုမှန်သွားတာအဲ့ဒီမှားတဲ့စကားလေးကိုပြောနေတော့မှလည်းပြောတဲ့လူကိုလည်းအာရုံစိုက်ပြီးတော့ပြောသွားမှဒါမှတကယ် context ဆိုတာဖြစ်နေတယ်စိတ်တစ်ခုကိုမှားသွားတယ်လို့မဟုတ်ဘူးလူတစ်ယောက်ကိုမှားတာသူ့အပေါ်မှာ sensitive ဖြစ်ဖို့အများကြီးလိုတာအဲ့ဒီလိုမေတ္တာကရုဏာလေးနဲ့တည်တည်ချဲချဲအာရုံစိုက်ပြီးတော့ပြောဆိုပြီးမှရုံးကိုသွားရမယ်နော်သွားတဲ့အခါမှာခြေလှမ်းပြီးတော့သွားတော့မှအဲ့တော့ဒီတိသွားစဉ်မှာသမဂနာကာရီဟောဒီဒိဋ္ဌိလေးနဲ့ဉာဏ်လေးနဲ့တည်ပြီးတော့သွားပါခြေလှမ်းတိုင်းခြေလှမ်းတိုင်းကိုတည်တံတလောက်တည်ပြီးတော့သွားပါခြေတလှမ်းတစ်ချက်လောက်တည်တဲ့ဆိုရင်ကိုပဲအင်တန်ကျူးများပါလေဒါကမလုတ်ကြည့်သေးပဲနဲ့မလုတ်ကြည့်သေးပဲနဲ့တော့မတည်သေးဘူးနော်လုတ်ကြည့်လာတဲ့အခါကြာမှတကယ်ကိုအကျိုးများတာကိုတည်လာလိမ့်မယ်သာမန်ချင်းဒီမှလူတွေကတခုခုစိတ်ညစ်စရာစိတ်ပူစရာဘောမကြစရာစိတ်ပင်ပန်းစရာတွေးနေတတ်တယ်။အရေးကြီးဘူးဖြစ်စေမကြီးဘူးဖြစ်စေတွေးနေတာပဲ တိနဲ့တိပြီးတော့သွားခြင်းအပြင်အဲ့ဒီအတွေးတွေကနည်းနည်းတော့ကျော့သွားတယ်အတွေးနည်းနည်းကျော့သွားရင်စိတ်ကနည်းနည်းကြည်လာတယ်စိတ်နည်းနည်းအေးချမ်းလာတယ်စိတ်မှပင်ပန်းမှုနည်းနည်းကျော့သွားတယ်ခုခါစိတ်ပင်ပန်းစရာအင်မတန်များတဲ့ခေတ်ပဲစိတ်ပင်ပန်းစရာတွေကအမြဲတမ်းတွေ့နေကြုံနေရတာမလို့စိတ်ကအေးတယ်လို့မရှိတော့ဘူးသိကြည်တယ်လို့မရှိဘူးစိတ်ကနည်းနည်းတော့နောက်နေတယ်စိတ်ထဲမှာ irritation နည်းနည်းတော့ရှိနေတယ်frustration လို့ခေါ်ခြင်းလည်းရပါတယ်နော်စိတ်ထဲမှာမကျင်းနှံ့ဘလို့မကြမှုဆိုတာနည်းနည်းလေးတော့ရှိနေတယ်စိတ်ကမကြည်တာအလိုမကြတာသဘောမကြတာစိတ်နောက်တာဒေါသဖြစ်တာစိတ်တူတာဗာပြစ်ဖြစ်တာအတူတူပဲနော်စိတ်တက်ကြတာလည်းအပါဝင်ပေါ့ဒါလေးကနည်းနည်းလေးရှိရင်အဲ့လိုစိတ်ထဲမှာမကျင်းတာနည်းနည်းလေးအခန္ဓာကရှိလို့ရှိရင်စိတ်ကလေးကနည်းနည်းလေးညစ်နေတယ်နည်းနေတယ်ဆိုတာကမနော့မတန့်ရှင်းဘူးဆိုတာတိပ္ပယ်လည်းပါပါတယ်မကြည့်တဲ့အခံလေးရှိနေလို့ရှိရင်ဘာဖြစ်တတ်လဲဆိုတော့တစ်ခုခုသဘောမကျတာတွေ့လို့ရှိရင်ချက်ချင်းသူကအကွက်တတ်တယ်စိတ်ကပိုးပြီးတူတတ်တယ်ဖြစ်တဲ့ကိစ္စကတိတ်အင်းကြီးအေးမကြည့်ရင်လည်းငကိုကိုအခံကနည်းနည်းလေးနောက်နေတယ်နည်းနည်းလေးမကြည့်ဘူးဒါကြောင့်စိတ်ကပိုးပြီးတူတယ်အခုပြောသလိုသွားတော့မှတတိယနဲ့တီးတီးပြီးတော့ခြေလမ်းလေးလှမ်းတော့လို့ရှိရင်ပြည့်နေတဲ့ကြောင့်စိတ်ကနည်းနည်းလေးကြည်သွားတယ်ဘုရားဆုံးပြောရမယ်ဆိုရင်တော့ပြည့်နေတဲ့အချိန်မှာစိတ်ညစ်စရာကိုမတွေးကြည့်ဘူးစိတ်ရဲ့သဘောကအရှင်ရနေအဲ့ဒီအရှင်ရတဲ့အတိုင်းဖြစ်တတ်တယ်နော်စိတ်မကြည်တဲ့လူဟာစိတ်တူတတ်တဲ့လူဟာအကားနေဘာအကြောင်းမှမရှိလဲစိတ်ကလေးကနည်းနည်းတော့တူနေတယ်သူစိတ်ကအမြဲတမ်းမောင်းတင်ထားတဲ့သဘောမျိုးဖြစ်နေတယ်တိတ်ခနဲ့မဖြစ်လိုက်နဲ့ဝုန်းကနေသူကတစ်ခုခုပောက်ကွဲလိုက်တယ်ဒေါသနဲ့ပြောလိုက်တယ်နော်တချို့ကအဲ့ဒီစိတ်ကမကြည်တဲ့အတွက်ကြောင့်ပဲမျက်နှာကလည်းအမြဲတမ်းခတ်တင်တင်ခတ်တီတီကြီးလောက်ထားတတ်တယ်ဘယ်သူနဲ့တူတူသူကမောင်းတင်ထားတယ်တီတီတီမင်းကြီးဖြစ်နေတယ်အဲ့တော့သူစိတ်ထဲမှာတန်ရှင်ကြီးကဖြစ်နေတယ်နော်စိတ်ကလည်းပဲဒီနည်းအဖြစ်ဆိုရင်ပฏิပက္ခဖြစ်ဖို့ရအစင်းနဲ့ကျင်ထားတယ်ငါလာမထိနဲ့ငါလိုမကြတာတခုခုနဲ့တွေ့လိုက်တယ်နဲ့ငါတော့ချက်ချင်းပေါက်ခွဲမှာဆိုပြီးတော့အစင်းသွင်းကြီးမောင်းတင်ပြီးတော့တင်ထားတယ်နော်အဲ့တော့ဒုက္ခသဘာဝဆိုတာအစင်းမပြေမှုဆိုတာအမြဲတမ်းရှိနေတာပဲသူလည်းကိုယ့်လိုကြအမြဲတမ်းမလုံနိုင်တယ်လို့ကိုယ်လည်းပဲသူ့လူကြကိုအမြဲတမ်းသုံးပြီးနိုင်ပါဘူးကိုအထက်ကလူဖြစ်ဖြစ်ကိုအောက်ကလူဖြစ်ဖြစ်သူ့ဟာသူတော့တင့်တော်ရုံတော့လို့သွားနေကြတာပါပဲဒီလိုအမြဲတမ်းလူတွေ့နေရတဲ့အသေးမွှားကိစ္စတွေအစဉ်ပြင်းနေကြတဲ့မှာနေရတဲ့ခါမှာအသေးမွှားအမွှားလေးတွေကအစစိတ်ထဲမှာမကျင်းတတ်မှုတို့ရတယ်ဖြစ်နေမယ်ဆိုရင်ဘယ်လောက်ပြင်းမှန်းမလဲစဉ်းစားစရာအမြဲတမ်းကောင်းတယ်နော်ဒါကြောင့်လုံးဝမြအကျဆာတွေကိုတတိလေးနဲ့တီးတီးပြီးတော့နေလို့ရှိရင်အဲ့ဒီတီးနေတဲ့အတွက်ကြောင့်စိတ်ကပစ္စုပ္ပန်မှရှိနေတယ်ပစ္စုပ္ပန်မှရှိနေတဲ့အတွက်ကြောင့်အတိတ်အကြောင်းကိုအများကြီးမသိကြည့်ဘူးအနာဂတ်အကြောင်းကိုအများကြီးမသိကြည့်ဘူးကိုတီးလိုက်တဲ့အတွေ့ဟာတကယ်တူးမှဖြစ်မယ်ဒီကြည့်တဲ့အတွေ့ဆိုရင်ဆက်တွေ့မယ်ကိုတီးနေတဲ့အတွေ့ကတကယ်ရေးကြည့်တာမဟုတ်ဘဲနဲ့ဘာမှလည်းလုံးလို့မရတော့တဲ့ကိစ္စဆိုရင်တဝင်းနေမတွေ့တော့ဘူးတဝဲလည်းလည်းနဲ့တွေ့မနေတော့ဘူးလူတော်တော်များဟာဖြစ်ပြတာကိစ္စဘာမှပြန်လို့လို့မရတာကိုပဲတုံဝင်းနေနဲ့ထက်ခါတွေ့ပြီးတော့စိတ်တိုင်းအင်းရီကုံသွားတတ်တယ်ဒီလိုတတိမဲ့နေခြင်းအပြင်စိတ်တိုင်းအင်းကုံဆုံးမှုပြုံးသိမ်းဝေ့စ်ဖြစ်မှုဟာနည်းသွားတယ်အဲ့ဒါအင်းတိုင်းရေးကြည့်ရချက်ပဲအခုခေတ်ကလူတွေအလုပ်အင်တာများတဲ့ခေတ်နော်အလုပ်အင်တာများတဲ့ခေတ်မှာစိတ်ရဲ့အင်အား energy ခန္ဓာကိုယ်ရဲ့အင်အား energy ထိန်းသိမ်းဖို့အင်တာအရေးကြီးလာပြီမလိုအပ်တဲ့နေရာမှာစိတ်ဓာတ်အင်အားခန္ဓာကိုယ်အင်အားမပြုံးတိဖို့အင်တာအရေးကြီးလာပြီအခုဒကာကြီးတို့စွန့်ရင်ဌာနမှာအလုပ်လုပ်နေတယ်နော် energy conservation ကိုပို့ပြီးတော့စဉ်းစားမိမှာပါ အဲ့ဒီ energy ကို efficient ဖြစ်အောင်ဘယ်လိုသုံးရမလဲဆိုတာအများကြီးစဉ်းစားစရာဖြစ်မှာပဲနော်ခုမှရှိတဲ့အင်အားကိုဟိုဘလိုအပ်ပဲနဲ့ကုန်မသွားအောင်တကယ်လူတဲ့နေရာမှာလူတော်ကလေးသုံးဖြစ်သွားအောင်ဘယ်လိုလုပ်ရမလဲဆိုတာကိုတိကျစဉ်းစားမှဖြစ်မယ်ဥပမာစက်တစ်ခုကမလိုအပ်ပဲနဲ့သူ့မှာဟို friction တွေညာနေနေဘယ်နဲ့နေမလဲဖြစ်ရှင်ရလို့ရှိရင် energy loss ပိုဖြစ်မယ်နော်အဲ့တော့ဖြစ်ရှင်ရရင်နောက်တစ်ခုဘာဖြစ်မလဲ energy က heat တွေကိုပြောင်းသွားတာပေါ့နော်အဲ့လိုပုတ်တက်မှုညာလို့ရှိရင်ပူလာတတ်တယ်ဒါကြောင့် heat ညာလာမယ်နော် heat ညာလာရင် engine တွေလို့ဖြစ်မလဲ engine ပူလာမယ်နောက်တစ်ခုဥပမာအနေနဲ့ပြောရမယ်ဆိုရင်ဒီလက်စစ်ပစ္စည်းတွေတုံးနေကြတာမှာနော်ဒီနေရာကနေလက်စစ်တရားကလာနေတယ်ဒီကြားထဲမှာတခြားတနေရာမှာကျိုးတွေကပူးနေတယ်ဆိုရင်ဘယ်နဲ့နေမလဲအဲ့ဒီပူးတဲ့နေရာမှာအပူဓာတ်တွေအများကြီးဖြစ်လာမယ်အရေးတောင်ပျော်ကျသွားနေတယ်တကယ်ရဲ့အရေးမပျော်ကျတော့မှဒီနေရာမှာ power loss အများကြီးရှိနေတယ်တအားရအများကြီးညမှာကုန်ခန်းသွားနေတယ်အဲ့လို power loss များတဲ့အတွက်ကြောင့် power ဟာလူချင်းတဲ့စီကိုမရောက်တော့ဘူးအဲ့လိုဖြစ်သွားမှာနော်အဲ့တော့ကိုယ်ခန္ဓာကိုယ်ကလည်းဒီလိုသဘောလေးနဲ့ဒီလိုခရစဉ်းစားပါသဘောပေါက်အောင်ကြိုးစားပါတနည်းလုံးဘာမှမဖြစ်လောက်တဲ့ကိစ္စလေးတွေနဲ့စိတ်တူနေရမယ်ဆိုရင်ကိုယ်မှာရှိတဲ့ခန္ဓာကိုယ်အင်အားတွေစိတ်ဓာတ်အင်အားတွေဟာအလကားနေကုန်သွားပြီတကယ်အရေးကြီးတဲ့တကယ်အသုံးကျတဲ့နေရာမျိုးမှာသုံးဖို့အတွက်အင်အားကမကျန်တော့ဘူးဒီနေ့လုံး irritation တွေများပြီးတော့ပင်မွေတဲ့ဒေါမနတတွေဘယ်လောက်များနေလဲအဲ့လိုဒီကုလုံးမှာဖြစ်နေတဲ့တင်းကျပ်မှုတွေစိတ်ထဲမှာဖြစ်နေတဲ့တင်းကျပ်မှုတွေအလိုမကျမှုတွေစိတ်ငြင်းငြင်းမှုစိတ်နှောင့်မှုဒါတွေများလေလေ energy waste ကများလေလေပဲပြီးတော့ energy waste တွေမကဘူးခုနလိုပူလာတယ်စိတ်တူလာရင်ခန္ဓာကိုယ်ကပူလာတာသတိထားမိရင်သိတယ်နော်သတိထားမိလားအင်တန်ပူတယ်နော်စိတ်ကလည်းပူလာတာပဲကိုယ်စိတ်ကိုပြန်ကြည့်ရင်လည်းကြည်လင်းမှုအေးချမ်းမှုမရှိဘူးစိတ်နှောက်လာတယ်အဲ့ဒီအားလုံးဟာအင်အားပြုံးတိမှုဖြစ်နေမှာကဘူးဒီခန္ဓာကိုယ်နဲ့ဒီစိတ်ကိုဝဲတဲပူပြီးတော့များသွားစေတယ်ခန္ဓာကိုယ်ပျက်စီးမှုစိတ်ပျက်စီးမှုပိုပြီးများလာတယ်။တော့ပင်မလို့ရင်ခန္ဓာကိုယ်မှလည်းထိခိုက်တယ်၊စိတ်မှလည်းထိခိုက်တယ်။မလိုအပ်ဘဲနဲ့အဲ့လိုပင်မနေရတယ်ကိုမဖြစ်အောင်တတိယနဲ့ကြည့်ပြီးတော့သိပြီးတော့နေတတ်ဖို့လိုတယ်။သူကကိုယ်ခန္ဓာကိုယ်ကိုသိချစ်တယ်နော်။သက်ရှိရှိနေကြတယ်နော်။ဒီလိုသာနေစဉ်နဲ့မျှဒေါမနတအသေးမွှားလေးပဲဖြစ်ဖြစ်နော်။ဒီနေ့ကိုအကျင့်ပေါင်းများစွာဖြစ်နေမယ်ဆိုရင်ဒီဒေါမနတကြောင့်ဖြစ်ပေါ်လာတဲ့ကြမ်းတမ်းနဲ့ပူလောင်တဲ့စိတ်တစားလေးတွေကြောင့်ခန္ဓာကိုယ်ပျက်စီးမှုနှုန်းဟာများလာတယ်။အဲ့ဒါမကြောက်ဘူးလား။ကြောက်စရာမကောင်းဘူးလား။ဒါလည်းမကြောက်သေးဘူးနော်။စိတ်ရဲ့လှုပ်ရှားမှု agitation ကြောင့်စိတ်မှာပင်ပန်းမှုတွေများလာတယ်။စိတ်တက်အင်အားတွေကကုန်းကုန်းသွားတယ်။အေးအေးဆေးဆေးနဲ့နဲ့နဲ့စဉ်းစားမယ်ကိစ္စကြတော့အင်အားမရှိတော့ဘူး။တရားထုတ်ဖို့ဆိုတာဒီကအများကြီးလို့လေနော်စိတ်ကိုကြည်လင်အောင်အေးချမ်းအောင်ထားနိုင်မှခန္ဓာကိုယ်မှာလည်းပဲအင်အားပြည့်နေပြီးတော့စိတ်ဓာတ်ထဲမှာလည်းပဲအင်အားတွေတော်လေးမြင့်နေမှတကယ်နည်းနည်းနည်းနည်းအာရုံစိုက်ပြီးတော့ကြည့်လို့ရတာဘူးအဲ့ဒီလိုအင်အားမရှိတော့ဘူးဆိုရင်တရားထိုင်နေဆိုတော့ねအိမ်ငိုက်နေပြီမလုံနိုင်တော့ဘူးနော်လောဘဒေါသအာကြီးကြီးနဲ့တွန်းပြနေမှလူကသိရှာမှုရှိနေတာလားနော်လောဘတုံအားရော့သွားတာနဲ့ဒီပြင်းနဲ့ခန္ဓာကိုယ်ကခလုတ်ကိုပိတ်လိုက်ခြင်းနော် switch off လုပ်လိုက်ခြင်းအဲ့ဒီလိုဖြစ်လာတာနော်အဲ့လိုဒီနေ့တားလုံးအင်အားကျင်းတိမှုတွေဘယ်လောက်များသလဲဆိုတာကိုဉာဏ်ကြီးကြီးနဲ့ကြည့်ပါဒီအင်အားတွေကိုအကုန်ကျနေအောင်ခြေထားဖို့အလုံးအလုံးရေးကြည့်ပါလေဒီခန္ဓာကိုယ်အင်အားဆိုတာအဆန်ပေးပြီးတော့ဝယ်ခြင်းနိုင်ဝယ်လို့မရဘူးနေကြရင် ီလိုပူလောင်မှုတွေကများပြီးတော့ခန္ဓာကိုယ်ရောစိတ်ရောလုံးလုံးပုံကျသွားတဲ့အခါမှာပြန်ပြီးတော့ထူထောင်ဖြစ်လာဖို့ခင်လောက်မလွယ်လောက်ဘူးနော်ဒါကမိုက်တယောက်ကြောင်းပြောပြခြင်းပါလေ။ကြောင်းနေပဲပါပဲ။ဒါမှဘာသာရချင်းတော့မတူဘူး။သူကကုမ္ပဏီတစ်ခုမှအလုပ်လုပ်တယ်။ဒါကတော့တော်လေးကောင်းပါလေ။မမပြေအဆင့်သားနဲ့ဆိုရင်ဒေါ်လာ450 500လောက်ရတယ်။စိတ်ကလည်းအင်မတန်တိုးတယ်။လောက်ကလည်းအင်မတန်ပရက်ရှာများတယ်။ညတော့၄-၅နှစ်လောက်အလုပ်လုပ်လာတော့နောက်ပိုင်းမှာအခုတော့သူဟိုတလောက heart attack ရတယ်တဲ့။နှလုံးထဲကကြက်သားတစ်ချို့ကျစီသွားတယ်နဲ့ဒီပါလေအလုတ်ပင်ပင်ပမလုတ်ပြီးတော့စိတ်တုံမှုကအင်တန်များနေတာ ው စိုးရိမ်မှုတွေအင်တန်များတယ်လုတ်ကလည်းမနေ့6နိုင်ခွဲလောက်ကစားရပြီးတော့ညနေကျရင်လဲညသွားချင်း6နိုင်လောက်မှပြီးတယ်တခါတလေစိန်9နိုင်10နိုင်7နိုင်ထောင်လုတ်ကမပြီးသေးဘူးတဲ့အဲ့တော့သူ့နှလုံးကမခံနိုင်တော့ဘူးအခုစရင်နှလုံးခုန်မမှန်လို့မောလာတယ်နှလုံးက blood supply ပေးနေရတာနော်နှလုံးကတကူလုံးကိုတွေးတယ်ပို့ပေးနေရတာအဆုတ်ကလည်းပဲနှလုံးကပဲတွေးတယ်ပို့ပေးနေရတယ်နှလုံးကလည်းပဲနှလုံးကပြန်ပြီးတော့တွေးတယ်ပေးနေရတာပဲဟုတ်အဲ့တော့အဲ့လိုပို့ပေးနေရတဲ့တွေးကမှန်မှန်မလာတဲ့အတွက်ကြောင့်လူကအားမရှိဘူးမောနေတယ်အလုပ်လည်းဆက်လုပ်လို့မရတော့ဘူးဒီလောက်ကထမဖြစ်တော့မယ်အင်တန်လာစားကောင်းလို့ဒီလောက်ကိုမရရအောင်ကြိုးစားခဲ့တာနော်ရပြီမှဒီသူဒီလောက်ကိုဆက်လုပ်လို့မဖြစ်တော့ဘူးတဲ့ဆက်လုပ်ရင်တော့သူတိတ်ကြကြခံတော့မထင်တော့ဘူးတဲ့အခု operation လုပ်ရမလားလို့စုံစမ်းကြည့်လိုက်တယ် operation လုပ်ရင် US dollar 6,000 လောက်ကုန်မယ်တဲ့မတတ်နိုင်ဘူးတဲ့အဲ့ဒါ9နှစ်စာလောက်ပိုက်ဆံစုထားတာကုံသွားတော့မှာနော်ကုံသွားတော့မှာတဲ့အဲ့တော့အင်အားကိုခြေတာဖို့အမတန်ရေးကြည့်ပါလေခန္ဓာကိုယ်အင်အားရောစိတ်အင်အားရောအဲ့ဒါကိုခြေတာတတ်ဖို့အလုံးမဲ့ရေးကြည့်ပါလေအဲ့ဒါကိုသူမလုပ်တတ်ခဲ့ဘူးအဲ့ဒီစိတ်ပင်ပန်းမှုကြီးစိတ်တူမှုကြီးနဲ့နေရောညရောသူနေခဲ့တာသူလည်းပြောတယ်စိတ်ကိုဘယ်တော့မှ relax လုပ်လို့မရဘူး။သူ့စိတ်ကိုသူရှော့ထားလို့ဘယ်တော့မှမရဘူး။စိတ်ကငြင်းတော့လို့တင်းနေတယ်တဲ့။စိတ်ကအင်းနေတဲ့အချိန်မှာတော့မှ relax မဖြစ်ဘူးတဲ့။တောကကရှိနေသေးတာနော်။ဒီလိုကြီးနေသွားတာလူဖြစ်ရကျမနှက်ပါဘူးနော်။အတိတ်တည်းရှိပါဘူး။အဲ့တော့မဖြစ်သေးတဲ့ဒီတွေကမဖြစ်အောင်ကြိုတင်ကာကွယ်ဖို့တတိထားကြဖို့အင်မတန်အရေးကြီးပါလေ။အခုပြောနေတယ်လို့ဘုရားဟောတဲ့အတိုင်းကိုယ့်ရဲ့ဘဝထဲမှာသွားရင်လာရင်စားရင်တောင်းရင်နေရင်ထိုင်ရင်လုံရင်ကိုင်ရင်တတိကိုများများထားတဲ့အလေးချင်းကိုလုပ်ပါအဲ့လိုလုပ်မယ်ဆိုရင်ဒေါမနတစိတ်တုံမှုစိတ်ညစ်မှုဟာလျော့သွားလိမ့်မယ်စိတ်ကလေးကပိုးပြီးတော့ကြည်လာလိမ့်မယ်ဒါတကယ်လုပ်နေတဲ့ကြောင်းနေတဲ့မိတ်ဆွေတွေသူတို့ကိုယ်တိုင်ပြန်ပြောပြတယ်အင်းကလောက်သူတို့စိတ်မတူတော့ဘူးတဲ့အင်းကလောက်လည်းစိတ်မတင်မှန်းတော့ဘူးစိတ်ပိုးပြီးတော့ကြည်လာတယ်လုတ်တစ်ခုကိုလုတ်เสียရှိတဲ့ကလုတ်လိုက်ပြီးတော့လုတ်ပြီးတာနဲ့တကယ်နဲ့ဖြတ်ထားလို့ရတယ်တဲ့ဒီကိစ္စကိုအကောင်းထဲမှာထည့်မထားတော့ဘူးနောက်တစ်ခုကလည်းလုတ်เสียရှိနေတာဘူးအဲ့တော့နောက်တစ်ခုလုတ်เสียရှိတဲ့အခါမှာပြီးခဲ့တာတစ်ခုကိုဖယ်ထားလို့ရရင်အဲ့ဒီနောက်တစ်ခုကိုအာရုံအပြည့်စိုက်လို့ရတယ်အကောင်းဆုံးဖြစ်အောင်လုပ်လို့ရတယ်ဒီကိစ္စတစ်ခုနဲ့ပြောလို့ပြီးသွားပြီဒီနေရာမှာဒီကိစ္စကိုဖြတ်ခဲ့ပြီပြောလို့မှလည်းတတိနဲ့ပြောတယ်ကောင်းကောင်းမွန်မွန်ပြောတယ်ပြီးသွားပြီနောက်တနေရာရောက်တဲ့အခါအဲ့ဒီအရင်ကိစ္စအကောင်းထက်မှမရှိတော့ဘူးအဲ့တော့သူ့ရဲ့စိတ်ဓာတ်အင်အားကနောက်အလုပ်တစ်ခုကိုအပြည့်အဝပြီးနိုင်တယ်အဲ့ဒီနောက်အလုပ်တစ်ခုလုပ်တဲ့အခါမှာပြောရတဲ့အခါမှာလည်းပဲတတိလေးနဲ့စိတ်ကြည်ကြည်အေးအေးချမ်းချမ်းလေးနဲ့ဆက်ပြီးတော့ပြောသွားလို့ရတယ်နော်အဲ့တော့ energy ကအတိတ်ကိုခွဲပြီးတော့ပေးမနေရတော့ဘူးပြီးခဲ့တဲ့ကိစ္စကိုပြန်တွေးမနေရတဲ့ကြောင့်လုံးနှစ်ခုလုံးမနေရတော့ဘူးတစ်ချိန်မှာတစ်ခုကိုပဲတတိချာအာယုံဆိုင်ပြီးတော့လုံးလုံးရသွားတယ်အဲ့တော့အလုပ်တစ်ခုကိုတတိချာအာယုံဆိုင်ပြီးလုံးလုံးရလို့ရှိရင်စိတ်ပင်ပန်းမှုအင်တန်တက်တာလေဒီလိုတစ်ခုကိုလုံးနေရင်ကနေဟိုအဆင်မပြေတာတစ်ခုကိုခေါင်းနဲ့ထည့်စဉ်းစားနေလို့ရှိရင်အင်အားအများကြီးပိုးကုန်သွားတယ် ော်ပြီးခဲ့တဲ့ကိစ္စကိုပြီးနေရတဲ့ဘက်ကိုခွဲမပြရတဲ့အတွက်ကြောင့်ပြစ်ဆုံးပါလုံကပိုကောင်းတယ်ပိုပြီးတော့ထျောက်တယ်ပြောရေးဆိုရေးမှလည်းတိတိကျကျရှင်းရှင်းလင်းလင်းအတိတ်တည်းပေါ်လွင်အောင်ပြောလို့ရသွားတယ်စင်းနေညှိနှိုင်းရမယ်ဆိုရင်လည်းစိတ်အေးအေးလေးနဲ့စင်းနေညှိနှိုင်းရတဲ့အတွက်ကြောင့်ပိုပြီးတော့ပြည်လဲမှုရတယ်စိတ်ကပင်ပန်းနေမယ်စိတ်တူနေမယ်ဆိုရင်စကားမှားသွားမယ်စကားမှားသွားရင်ဒီကိစ္စတွေကမပြေမလည်ဖြစ်သွားလိမ့်မယ်နော်အဲ့တော့တတိနဲ့နေတဲ့အတွက်ကြောင့်အတ္တဆွေမာနဆွေဒေါသနေသွားတယ်နော်အတ္တမာနဒေါသနေတဲ့အတွက်ကြောင့်တီးခံနေတယ်တီးခံနေတဲ့အတွက်ကြောင့်အမှားနေသွားတယ်တီးမခံနိုင်ရင်အမှားများတာဘူးနော်အမှားတစ်ခုခုမှားပြီဆိုရင်ဘယ်နဲ့နေမလဲဒီကိစ္စတောင်းနေနေနဲ့စဉ်းစားရပါပေါ်မတင်မမှုလားပြည်ပြည်လေးလေးပြောပြီးသွားရင်ဒီနဲ့အေဂျင့်သွားပြီးဒီကိစ္စကိုမေ့ထားလို့ရတယ်မပြည်မလဲဖြစ်သွားပြီးဆိုရင်ဒီကိစ္စကိုမေ့ထားလို့မရတော့ဘူးကောင်းထက်မှထည့်ထားရတော့မယ်သိထားရတော့မယ်အဲ့တော့ဘယ်လောက် efficiency မြဲသွားလဲဆိုတော့စဉ်းစားကြည့်ပါနော်ဒီလိုတစ်ခုကိုဒီ7မိနစ်မှာပြောလို့ပြီးသွားရင်ဒါပြီးပြီနော်မပြည်လဲဘူးဆိုရင်ဒါတနားကြီးလည်းမပြေလဲဘူး၊၁၀နာရီလည်းမပြေလဲဘူး။အဲ့တော့ဘယ်ဟာပိုကောင်းတယ်လဲ။ဒီနေရာမှာဒီကိစ္စကိုအေးအေးဆေးဆေးလေးပြောပြီးပြေလည်သွားတာအကောင်းဆုံးပဲ။ဒါ efficiency ဖြစ်ဆုံးပဲ။အဲ့ဒီတော့တတိယနေ့လို့ရှိရင်ကိုယ့်ဘဝတစ်ခုလုံးလုံးဝကိစ္စအားလုံးဟာပို့ပြီးတော့အရေးသေးကောင်းလာတယ်။ပို့ပြီးတော့အင်အားစိုက်ထွက်လာတယ်လည်းပဲတက်တာလာတယ်ဒါကြောင့်တတိယနေ့တက္ကသိုလ်မှမိတ်ဆွေတွေပြောလာကြတယ်အခုအင်ကတည်းကအလုပ်ပိုလုပ်နေပါလေတဲ့ဒါပေမဲ့အင်ကတော့မပင်ပန်းတော့ဘူးဒါလောက်ကြံပြောနေတာမဟုတ်ဘူးနော်အဲ့ဒါလို့ပြီးတဲ့မိတ်ဆွေတွေရှိတယ်သူပြေးလိုက်လို့ရတယ်သွားပြောပါအဲ့ဒီလူနဲ့စကားပြောကြည့်ပါသူတရားထုတ်တာမနေ့ရှိပြီလေတရားထုတ်ပြီးတဲ့နောက်မှာသူ့ဘဝဘယ်လိုပြောင်းလဲလာကြလဲဆိုတာမေးကြည့်ပါအဲ့ဒီလူကြောင်းကိုပဲဥမာနဲ့ထားပြီးနည်းနည်းပြောချင်ပါလေ။သူ့ကိုလွန်ခဲ့တဲ့9နှစ်လောက်ကစပြီးတော့တွေ့ခဲ့ရတာ။အဲ့ဒီတုန်းကသူကအရင်လဲတောက်တယ်။တခါတည်းဘုရားစေဝါတောင်မှလုတ်တက်တယ်။ဆီလိတ်ကလည်းအလွန်တောက်တယ်။ဒီနေ့ကဆီလိတ်အလိတ်30လောက်တောက်တယ်။သူလက်ထက်မှာအမြဲတမ်းလိုလိုပဲစိတ်ခက်ဘူးကိုင်ထားလိမ့်ရှိတယ်။အဲ့ဒီတုန်းကသူ့အလုတ်ကန်ကလည်းတိတ်အဆင်မပြေဘူး။မိသားစုနဲ့ဆက်ဆံရေးလည်းတိတ်အဆင်မပြေဘူးသူကသူလည်းပဲတိတ်အလိုမကျဘူးသူလုံးနေတဲ့ကိစ္စတွေကလည်းအလွဲတွေအမှားတွေအများကြီးအလွဲအမှားရှိနေတဲ့သူကဘယ်လိုတွေးမလဲကို့ပတ်ဝန်းကျင်မှာကိစ္စမြလူတွေဟာသူတို့ကငါ့အကြောင်းမကောင်းသိနေမှာပဲငါ့ကိုသူတို့မကြည်မနှက်ဖြစ်နေမှာပဲလို့အဲ့ဒီလိုစိတ်ကတွေးပြောနေမှာအဲ့စိတ်ကအခံဖြစ်နေမှာနော်အဲ့တော့အင်္ဂမိတ္တစုပဲဆိုတော့သူကအရက်တောက်ပြီးပြန်လာရင်ဘာဖြစ်ပြောအင်္ဂဇနီးကတော့မကြိုက်ဘူးတောက်လာပြန်ပြီပြောလို့မရလို့ဒါမပြောချင်နေမယ်တိတ်တော့မကြည့်ဘူးပြန်လာတုံတုံမုံမုံနဲ့နေပြီအဲ့လိုတစ်ဖက်ကလည်းအပြစ်မြင်တဲ့စိတ်မျိုးရှိနေပြီနော်အဲ့တော့ရောက်ကြမှာလည်းပဲငါ့ကိုတော့ကြည်ကြနေညာမီဆိုပြီးတော့သူကလည်းမောင်းတင်ထားပြီနော်ကိကနေစရနဲ့ရံဖြစ်ပြီတယောက်တခုတယောက်တခုနဲ့ရံဖြစ်ကြပြီအဲ့တော့အိမ်မှန်တာယာမှုစုပြင်းမှုအေးချမ်းမှုဆိုတာမရှိဘူးဒါပေမဲ့ဒီတကာကြီးကဟိုတင်ကိုညာတော်တော်ရှိတယ်သူပါနော်အဲ့တော့သူကစူးစမ်းပြီးတော့တရားထုတ်လာတဲ့ခါမှာနောက်ပိုင်းမှာသူ့အကြောင်းနဲ့အကျဉ်းချုပ်ပြီးပြောမယ်စိန်နော်ဘုရားစွာဆိုတာပြောမယ်နဲ့လုံးဝမလုပ်တော့ဘူးရဲကတော့ပြတ်တာနည်းနည်းလေးတော့ကြာတယ်တရားထုတ်ပြီးလို့တစ်နှစ်လောက်ကြာမှလာပဲအရေးပြတ်သွားတယ်အခုတော့စေးလိုက်တော့လုံးဝမတောက်တော့ဘူးစေးလိုက်ပါပြတ်သွားပြီမိသားစုနဲ့ပြောတဲ့ခါမှလည်းသူကသူ့စိတ်ကအေးချမ်းမှုကရှိနေတော့သူ့မိမကရန်လို့ရင်တောင်းမှသူကဘယ်လိုပြောလဲဆိုတော့နေစိတ်အေးသွားမှဒီကိစ္စဆင်းနေတယ်ပြန်ပြန်မလို့ဘူးတခါလူထမင်းစားတဲ့ခါမှညနေချင်းကဆုံးမိပြီ အဲ့ဒီခါကျမှရံဖြစ်လို့ကောင်းပြီရံဖြစ်ဖို့ရအဲ့ဒီအချိန်မှအချိန်ကရနေပြီအဲ့ဒီခါမှယောက်ျားဖြစ်တဲ့သူကဒီစစ်စစ်စားပါဤမှပြောကြတာပေါ့သူကအေးအေးဆေးဆေးကိုဆက်စားတယ်ဤမှအေးဆေးသွားမှအဲ့ဒီကိစ္စကိုငါကဘယ်လိုစီစဉ်ထားတာငါစိတ်ကူကဘယ်လိုဝင်းစိတ်ကူကဘယ်လိုရှိတယ်လဲအဲ့လိုတေးချာပြောပြတော့တေးချာမေးပြီးတော့စင်းနေတယ်နော်တေးချာညှိတယ်အဲ့လိုအေးအေးဆေးပြောပြီးတော့စင်းနေတယ်အေးအေးမေးတယ်အေးအေးနားထောင်တယ်ဆိုတော့ပြေလည်မှုပိုးပြီးတော့ရသွားတယ်အဲ့တော့ဒီလိုတတိနဲ့နေကြခြင်းအဖြစ်ဘဝတစ်ခုလုံးကပိုးပြီးတော့အေးချမ်းမှုရှိလာတယ်ပြေလည်မှုရှိလာတယ်ချမ်းသာလာတယ်ကိုယ်စင်းရမှုစိတ်စင်းရမှုကနည်းသွားတယ်တဲ့အဲ့ဒီလူဟာတရားထုတ်တဲ့အခါမှာဘယ်လိုနေမလဲအိမ်မှာမိသားစုနဲ့အဆင်ပြေနေတော့နော်တရားထုတ်ရလဲပိုးပြီးတော့စိတ်ကဖြောင့်နေစိတ်ကြီးကြီးလင်းလင်းအေးအေးချမ်းချမ်းနဲ့ပဲစိတ်ဖြောင့်နေပဲသူတရားထုတ်သွားတယ်အဲ့တော့တရားထုတ်လိုက်လို့အဆက်အသွယ်တရားပိုးပြီးတော့ရှင်းလာတယ်အဆင်ပြေလာတယ်ပြဿနာနည်းသွားတယ်ပြဿနာတွေနည်းသွားလို့အဆင်ပြေသွားလို့တရားထုတ်ရတော့မှပိုးပြီးတော့စိတ်ကဖြောင့်သွားတယ်တော်တရားထုတ်လို့ပိုးကောင်းသွားပြီ။သူကြာလေတုတ်တက်လေပဲ။ဟမ်ကြာလေတုတ်တက်လေဖြစ်လာတယ်။သူ့ဘဝအချိန်ကြီးကအဆက်ဆက်အရာပြောင်းလဲလာတယ်။သူရုပ်ရည်ကဆိုအရင်နဲ့မတူတော့ဘူး။အရင်တုန်းကပြန်ပန်းသွားနေပြီးတော့မကျင်တဲ့အမူအရာကြီးကအများအားရှိနေတယ်။